America in Burmese.
Mingla ba shin. Washington News Review American Tanga ni 2020 March la 26 ye Chatabri ni nya bai season rue go Myanmar Sanrojin nya 9 nai ga ni 10 nai thi line no meter 19 25 32 ne landline meter 190 rue ga ni thon ne pe daw ba me. American ပြည်တော်စုမှာ COVID-19 ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းရေဒီယိုထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ကျွန်မကတော့ခင်မျိုးသက်ပါ။ဒီညအတွက်ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်ပွားနေတဲ့အတီးပြုလူနာစင်းတွေကိုကြည့်ရင်အီတလီ၊ American ပြည်တော်စုနဲ့ Spain နိုင်ငံတွေဟာလက်ရှိမှာဒီယောဂါဖြစ်ပေါ်ရာအချက်အချာဒေတာတွေဖြစ်နေတာတွေ့ရပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလမှာဒီယောဂါစတင်ဖြစ်ပေါ်ခဲ့တဲ့တရုတ်နိုင်ငံကတော့ယောဂါဖြစ်ပေါ်သူအများဆုံးနဲ့တည်ဆုံးမှုအများဆုံးရှိနေပြီးအဆိုးဝါးဆုံးခံစားနေရတာပါ။ဒါပေမဲ့လည်းအခုခါမှာ Spain နဲ့ Italy မှာကူးစက်ခံရသူနဲ့တည်ဆုံးသူကများလာနေပြီး Spain မှာတနည်းနဲ့လူပေါင်း938ဦးတည်ဆုံးခဲ့တဲ့အတွက်အခုဆိုတည်ဆုံးသူက3400ရှိသွားပြီလို့ Spain ကျန်းမာရေးအရာရှိတွေကပြောပါတယ်။ဒါကြောင့်နိုင်ငံကိုအရေးပေါ်အခြေအနေဆက်ပြီးကြီးညာပေးဖို့နဲ့စီးပွားရေးလုပ်ငန်းတွေအကုန်ပိတ်ပြီးလူတွေလည်းဧပြီလလလောက်ထိအိမ်မှာပဲနေကြဖို့အစိုးရရဲ့တောင်းဆိုမှုကိုစပိန်လွှတ်တော်ကအတည်ပြုပေးလိုက်ပါပြီ။အီတလီနဲ့အမေရိကန်နိုင်ငံတွေမှာလည်းခုရက်ပိုင်းအတွင်းယောဂါဖြစ်ပွားသူဦးရေကတိုးလာပါတယ်။ John Hopkins တက္ကသိုလ်ရဲ့ကျန်းသတင်းနဲ့အစိုးပိုင်းထုတ်ပြန်ချက်အရအမေရိကန်ပြည်ထောင်စုမှာအတည်ပြုလူနာစုစုပေါင်း69,000ရှိနေပြီး1000ကျော်သေဆုံးတယ်လို့သိရပါတယ်။ဒီယောဂါကြောင့်အထိနားနေတဲ့အမေရိကန်ပြည်သူတွေအတွက်စီးပွားရေးကြားကံပေးဖို့ဗိုလ်တော်ကညံ့နေပိုင်းမှာအထက်လွှတ်တော်ကဒေါ်လာ1 trillion ကူညီပံ့ပိုးဖို့အဆိုကိုမဲခွဲပြီးအတည်ပြုပေးခဲ့ပါတယ်။ Democratic Party ကသမ္မတလောင်းဖြစ်တဲ့ဝင်ရောက်ပြီးအရွေးခံတဲ့သူတွေထဲမှာထိတ်ဆုံးကပြေးနေတဲ့ Joe Biden ဟာအခုရက်ပိုင်းအတွင်းထင်းထင်းပေါ်ပေါ်မနေပဲကိုရိုနာဗိုင်းရပ်စ်ရောဂါမကူးစက်အောင်သူ့ရဲ့ဒလဝဲပြည်နယ်ကနေမှတိကျခွဲပြီးနေနေပါတယ်။နောက်ဆုံးလောက်ခဲ့တဲ့အကျိုးရွေးကောက်ပွဲမှာအဓိကပြိုင်ဘက်ဖြစ်သူဗားမော့ပြည်နယ်အထက်လွှတ်တော်မှဘာနီဆန်ဒါစ်ကိုအနိုင်ရခဲ့ပြီးတဲ့နောက်ကိုရိုနာဗိုင်းရပ်စ်အကျတဲပေါ်လာတာမို့မဲဆွယ်စီယုံပွဲတွေရောအကျိုးရွေးကောက်ပွဲတွေပါရုပ်ပြက်အခက်အခဲတွေ့သွားရပါတယ်။ဒါပေမဲ့လက်ရှိကမ္ဘာ့ကာယောဂါနဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရန့်ရဲ့ကင်တွေပုံကိုဒီမိုကရက်တစ်ပါတီရဲ့ဝေဖန်မှုတွေကတော့ရက်မသွားပါဘူး။သမ္မတထရန့်ဟာရှေးပညာရှင်တွေရဲ့သတိပေးချက်အပြင်သူ့ထောက်လှမ်းအရာရှိတွေJanuary လအစောပိုင်းကလေးကသတိပေးခဲ့တာကိုလှစ်လျူရှုပြီးဒီယောဂအတွက်ခက်နှင်းလေးပဲတုံ့ပြန်ခဲ့တယ်လို့တနင်္လာနေ့မင်ကောမှာဂျိုးဘိုင်ဒန်ကဝေဖန်ပြောဆိုပါတယ်။ဒါအပြင်စစ်ပွဲဖြစ်နေချိန်တာဝန်ယူရတဲ့သမ္မတလို့သူ့ကိုယ်သူပြောနေတဲ့သမ္မတထရန့်အနေနဲ့စစ်ပွဲဖြစ်နေတယ်လို့တကယ်တာဝန်ယူလို့ဆောင်ဖို့လည်းပြောပါတယ်။ဘရာဇီးလ်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ရောဂါအကူးစက်ခံရသူတွေကိုကုသဖို့နာမည်ကျော်အားကစားကွင်းကြီးတစ်ခုကိုယာယီစီရင်ဖြစ်နေပြောင်းလဲဖွင့်လှစ်တော်မှာဖြစ်ပါတယ်။ယောဂအကူးဆက်ခံရသူဦးရေတိုးလာတာကြောင့် Rio de Janeiro မှာရှိတဲ့ Olympic ပွဲတွေကမ္ဘာဖလားပွဲတွေကျင်းပရာ Maracana အားကစားခွင့်ကြီးကို Brazil ကယာယီဆင်းအောင်ဖြစ်နေပြောင်းလဲဖို့လှုပ်လာတာပါ။ယောဂအကူးဆက်ခံရကြောင်းအတီးပြုလူနာနဲ့တည်ဆုံးမှုအများပြားဖြစ်နေတဲ့ Sao Paulo မှာလည်းမြို့တော်ဝင်ကအားကစားရုံတစ်ခုနဲ့ Convention Center တစ်ခုကိုလူနာ 2,000 ကျော်ထားနိုင်အောင်ဆင်းအောင်တွေဖြစ်မကြာခင်သတင်းပတ်အတွင်းမှာပဲပြောင်းလဲဖွင့်လှစ်ပေးတော့မှာပါ။And Hambi Convention Center ကိုကရင်1800ဆင်းုံဖြစ်နေပြောင်းပြီးအထူးဆောင်ကြည့်နေရ80ကျော်ထားရှိမယ်လို့ Sao Paulo ဆင်းုံတာဝန်ခံကပြောပါတယ်။ဘရာဇီးနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ဖြစ်ပွားကြောင်းအတည်ပြုလူနာက4200ရှိပြီးသေဆုံးသူက58ယောက်ရှိနေပါပြီ။တောင်အာဖရိကနိုင်ငံမှာလည်းချက်တပရင်းနေညတကောင်းရံချင်းကစပြီး21ရက်ကြာအသွာလာအလုံးပိတ်ထားလိုက်ပါပြီ။ဒါဟာကိုရိုနာဗိုင်းရပ်စ်ရောဂါအကူးစက်ခံရသူအရေအတွက်တဖြည်းဖြည်းတိုးလာနေပြီးပေါ်တဖူးနေမှာတော့အတီးပြုလူနာ909ဦးရှိလာတာကြောင့်ဖြစ်ပါလေ။အခုလိုတိုးလာနေတဲ့အတွက်တောင်အာဖရိကမှာအနည်းဆုံးသတင်းနှစ်ပတ်လောက်တော့အသွားလာအလုံးပိတ်ပစ်ဖို့လိုမယ်လို့သူယုံကြည်ကြောင်းကျန်းမာရေးဝန်ကြီးကပြောပါတယ်။ဒါပေမဲ့ကျန်းမာရေးစောင့်ရှောက်ပူးတောင်းမှုတွေရဲတာဝန်ရှိသူတွေနဲ့အစားအစာရောင်းချဖြန့်မြူးသူတွေကိုတော့ကင်းလွတ်ခွင့်ပေးထားပါတယ်။အာဖရိကတစ်လွှာကနိုင်ငံကြီးတွေမှာအခုဆိုရင်ဒီရောဂါအကူးဆက်ခံရသူ2400ရှိလာပြီး50ကျော်သေဆုံးနေပါပြီ။
Your American Tan ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိ 19.6 kHz 15.5 MHz တို့မြောက် တိုက်တိုမီတာ25 kHz 11803ညတိုက်တိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာတိုက်လန့်မီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ပြည်မရိကန်ဆန်ကနေဒေတာတွဲနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ပြောပြပေးတော့မှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက COVID-19 ကပ်ရောဂါကိုကမ္ဘာလုံးဆန်ရကျန်းမာရေးသတင်းပေးချက်အဆင့်၄ဖြစ်သတ်မှတ်လိုက်ပြီးတော့ကမ္ဘာတစ်ဝှမ်းမှာရှိနေတဲ့အမေရိကန်နိုင်ငံသားတွေကိုလည်းနိုင်ငံကိုအမြန်ဆုံးပြန်လာဖို့နဲ့နိုင်ငံတကာခီးသွားလာမှုတွေမလုံခြားဖို့ကိုပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာနေထိုင်ပြီးလက်ရှိကမ္ဘာနိုင်ငံအသီးသီးကိုရောက်နေကြတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့ပြည်ပမှာအချိန်တိုင်းတာအကန့်အသတ်မရှိနေဖို့အတွက်စဉ်းစားထားတာမဟုတ်ရင်နိုင်ငံကိုအမြန်ဆုံးပြန်လာဖို့ပြောပါတယ်။ဒါပြင်ပြည်ပနိုင်ငံတွေမှာသွားရောက်နေထိုင်ကြတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့လည်းနိုင်ငံတကာခီးသွားလာမှုတွေကိုမလုံခြားဖို့ကိုတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံကနေနိုင်ငံတကာကိုထွက်ခွာမဲ့လေရင်တွေဒီကနေ့ကဆလို့ရှိနေသေးပြီးအမေရိကန်နိုင်ငံကိုပြန်လာမဲ့သူတွေအနေနဲ့တရုတ်နိုင်ငံကွမ်ဂျူနဲ့ရှန်ဟိုင်းကာတာနိုင်ငံဒိုဟာမြို့နဲ့ဂျပန်နိုင်ငံတိုကျိုမြို့အပါအဝင်ထိုင်းနိုင်ငံဘန်ကောက်လေစိတ်တွေကနေတဆင့်အမေရိကန်နိုင်ငံကိုပြန်လာဖို့လှုပ်တင်တယ်ဆိုပြီးတော့ပြောထားပါတယ်။ထိုင်းဆိုရကလည်းဘန်ကောက်လေစိတ်ကနေတဆင့်ခီးသွားမဲ့သူတွေကိုတကယ်လို့24နာရီထက်မကျော်ဘူးဆိုရင် COVID-19 ရောဂါမရှိကြောင်းစိတ်လက်မှတ်နဲ့ကျမ၏အာမခံရှိကြောင်းအထောက်အထားတွေပြသမယ်ဆိုတဲ့အချက်ကိုယာယီပယ်ဖျက်လိုက်တယ်လို့အမေရိကန်တန်ရုံရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ဒါပေမဲ့လည်းခီးသည်တွေအနေနဲ့လျင်စီးနိုင်တယ်ဆိုတဲ့ကျမ၏စစ်ဆေးချက်ကိုတော့ပြဖို့လိုတယ်လို့ဆိုထားပါတယ်။ရန်ကုန်မြို့ကအမေရိကန်တန်ရုံပါဝင်ကဘာတော်မှာရှိတဲ့အမေရိကန်တန်ရုံနဲ့ကောင်စစ်ဝင်ရုံးတွေကတန်ရုံဝန်ထမ်းတွေနဲ့သူတို့ရဲ့မိသားစုတွေအနေနဲ့လည်းကိုဗစ် -19 ကြောင့်ကျမ၏အန္တရာယ်ရှိလာခဲ့ရင်တန်ရုံကနေထောက်ခွာဖို့အမေရိကန်နိုင်ငံသားဥပဒေဌာနကပြီးခဲ့တဲ့မတ်လ14ရက်နေ့ကအတည်ပြုထားပါရခင်ဗျာ။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်ဖို့အတွက်တနိုင်ငံလုံးတိုင်းတာနဲ့အပြင်မထွက်ဘဲနေကြဖို့ချမှတ်ထားတဲ့စည်းကမ်းတွေကိုမလိုက်နာဘဲချိုးဖောက်တဲ့သူတွေကိုအိန္ဒိယရဲတပ်ဖွဲ့ကမနေ့ကနံပါတ်ဒုတ်တွေနဲ့ရိုက်နှက်တာတွေတခြားအပြစ်ပေးတာတွေလုပ်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့21ရက်ကြာအပြင်မထွက်ကြဖို့ဝန်ကြီးနရင်ဒရာမိုဒီကမတ်လ24ရက်နေ့ကမိန့်ထုတ်ခဲ့တာဖြစ်ပါတယ်။မရှိမဖြစ်ရေးပေါ်ဝန်ဆောင်မှုပေးနေတဲ့သူကလွဲရင်ကျန်တဲ့သူတွေကိုတနေရာကနေတနေရာကိုမသွားနိုင်အောင်တားဆီးတဲ့အနေနဲ့ရဲတွေကလမ်းတွေကိုတန်ဆူးကျိုးနဲ့ပိတ်ပြီးတော့ကားတွေကိုရပ်တန့်စစ်ဆေးတာတွေလုပ်နေပါတယ်။ဒါပြင်မွန်ဘိုင်းငပူရောနဲ့မော်မြို့တွေမှာလည်းစီကန်းချိုးဖောက်တဲ့သူတွေကိုထိုင်ထားလုခိုင်းတာတိုက်ထိုးခိုင်းတာတွေလုပ်ပြီးတော့အပြစ်ပေးနေပါတယ်။အိန္ဒိယမှာအခုလိုအပြစ်မထွက်ရဘူးလို့မိန့်ထုတ်လိုက်တာကြောင့်လူတွေဟာလည်းဒေသိုင်တွေမှာလူအရက်စုပြုံပြီးတော့တိုးဝဲခဲ့ကြပါတယ်။ယူရိုဒေလီမှာတော့အစိုးရကဆင်းရဲနွမ်ဘာပြီးအစားအစာမရှိတဲ့သူတွေနဲ့နေသားလုံသမားတွေကိုအစားအသောက်တွေဝေပေးနေပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ926ယောက်တွေ့ရှိပြီးတော့သေဆုံးတဲ့သူ11ယောက်ရှိခဲ့တာကြောင့်အိန္ဒိယဆွေရကမတ်လ25ရက်နေ့ကစပြီးတော့တနိုင်ငံလုံးတိုင်းတာနဲ့သုံးပတ်ကြာအပြင်မထွက်ဖို့အမိန့်ထုတ်လိုက်တာဖြစ်ပါတယ်။တရုတ်၊အီတလီ၊စပိန်နိုင်ငံတွေထက်စာရင်အိန္ဒိယမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာတိတ်မပြောပါလောက်ပြီးမဲ့ကမ္ဘာပေါ်မှာလူရေဒုတိယအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံအနေနဲ့စည်းကမ်းတွေကိုတင်းတင်းကြပ်ကြပ်မလုပ်ဘူးဆိုရင်ယောဂကူးစက်ခံရတာတွေအကြီးအကျယ်ဖြစ်လာနိုင်တယ်လို့ဝန်ကြီးချုပ်မိုဒီနဲ့ကျန်းမာရေးတာဝန်ရှိသူတွေကသတိပေးလိုက်ပါတယ်ခင်ဗျာ။ဩစတြေးလျနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတာနဲ့မြန်မာဗိုင်းရပ်စ်ကူးစက်မှုတွေမပြတ်နံ့အောင်တင်းချုပ်တဲ့အနေနဲ့အာဏာပိုင်တွေဘက်ကတင်းတင်းကြပ်ကြပ်လှုံ့ဆော်လာနေပါတယ်။လူတူးနဲ့တူနီနီကက်ကမနေပဲခက်ခေါ်ခွာနေကြဖို့စီမံစည်းကမ်းတွေကိုမလိုက်နာဘဲချိုးဖောက်ခဲ့ရင်ချိုးဖောက်တဲ့သူအနေနဲ့ဒဏ်ငွေမမဟုတ်ထောင်ဒဏ်ကျခံရမှာဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ2660ထက်မနည်းရှိပြီးတော့သေဆုံးသူ11ယောက်ထက်မနည်းရှိလာတာကြောင့်အာဏာပိုင်တွေဘက်ကအခုလိုလှုပ်ဆောင်လာတာပါ Social distancing လို့ခေါ်တဲ့လူတူးနဲ့တူခက်ခော်ခွာနေဖို့တတ်မှတ်ထားတဲ့စီမံစည်းကမ်းတွေကိုလူတွေအနေနဲ့လိုက်နာလာအောင်လုပ်ဖို့အတွက်ဒီကုန်းနေနေရဲအပါအဝင်ရဲတပ်ဖွဲ့ဝင်တောင်းကိုမျက်နှာဖုံးတွေတခြားယောဂကာကွယ်အတွက်လိုအပ်တဲ့ပစ္စည်းတွေနဲ့အတူနိုင်ငံတော်ဝန်မှချသွားမှာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်စီးပွားရေးကျဆင်းမှုတွေမဖြစ်အောင်အမေရိကန်အတက်လွတ်တော်ကဒေါ်လာ1ထရီလီယံအကူအညီပေးသွားဖို့ခွင့်ပြုခဲ့ပေမဲ့အာရှအစုရှယ်ယာဈေးကွက်တွေကတော့ကျဆင်းခဲ့ပါတယ်။တိုကျိုရဲ့ Nikkei အစုရှယ်ယာဈေးကွက်ကတော့ဒီကနေ့ဈေးကွက်ပိတ်ချိန်မှာ 4.500 ခန်းလုံးကျဆင်းခဲ့ပြီးဟောင်ကောင်က Hang Seng နဲ့တောင်ကိုရီးယားက Kospi အစုရှယ်ယာဈေးတွေကတော့100ခန်းလုံးကျော်ကျဆင်းခဲ့ပါတယ်။ဒါပြင်တရုတ်နိုင်ငံက Shanghai အစုရှယ်ယာဈေးကွက်ဟာလည်း 3.500 ခန်းလုံးကျော်ကျဆင်းခဲ့ပါတယ်။ဒါနဲ့လည်းဩစတြေးလျကတော့ S&P အစုရှယ်ယာဈေးကွက်ကတော့200ခန်းလုံးတက်ခဲ့ပါတယ်။ Global ဈေးကွက်ဘက်မှာဆိုရင်လည်းအစုရှယ်ယာဈေးတွေကျဆင်းခဲ့ပြီးတော့ American ရဲ့အနာဂတ်အစုရှယ်ယာဈေးကွက်တွေဟာလည်းအလားအလာမကောင်းပဲ Dow Jones နဲ့ Nasdaq အစုရှယ်ယာဈေးကွက်တွေဟာ 1.500 ခန်းလုံးကျော်နဲ့ S&P အစုရှယ်ယာဈေးကွက်ကတော့200ခန်းလုံးကျဆင်းခဲ့ပါတယ်ခင်ဗျာ။
ယူအမေရိကန်တန်ကနေကြာတော်ရင်းနေညပိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။
အခုတော့သတင်းလောအရင်းနဲ့သတင်းပေးပို့ချက်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ
်။မြန်မာနိုင်ငံတွင် COVID-19 ရောဂါကူးစက်ရမှာကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့လမ်းညွှန်ချက်တွေအတိုင်းဆောင်ရွက်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့အတိုင်းအတာနဲ့ဆိုရင်ဒီရောဂါကူးစက်ရေးအတွက်လိုအပ်တဲ့ပစ္စည်းကိရိယာတွေလည်းမြန်မာနိုင်ငံမှာအလုံလောက်ရှိတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ခွဲအတည်ပြုလူနာ3ဦးဖြစ်တဲ့ချင်းမြင့်နယ်တီးတိမ်ပြည်သူစေယုံကအသက်36နှစ်အရွယ်အမျိုးသားနဲ့ရန်ကုန်မြို့ဝေဘာကြီးအထူးကူစေယုံကအသက်26နှစ်အရွယ်အမျိုးသား2ဦးရဲ့ကျန်းမာရေးအခြေအနေဟာကောင်းမွန်လျက်ရှိတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်။ဒီလူနာတွေကိုကုသရာမှာ WHO ကချမှတ်ထားတဲ့အတိုင်းဆောင်ရွက်လျက်ရှိပြီးကုသရေးအတွက်လိုအပ်တဲ့စက်ပစ္စည်းကိရိယာအစုံလင်းရှိတယ်လို့ဗဟိုကုသရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကဖူယိုအေကိုပြောပါတယ်။
ပေါ်ရှိတဲ့သူတွေဆိုလို့ရှိရင်ဒါကကုသခဲ့မှာဆိုရင်သူတို့ဖိမှန်ကောင်းဆယ်လေးယူပါတယ်သူတို့တွေမှာဒီလိုမျိုးတွေဒီလိုပေါ်ဆွေးတွေ့တယ်ဒါကြောင့်မကုသမှုတွေဒီလိုဒီကုသမှုတွေကိုပေးမယ်ဒါနဲ့ပတ်သက်လို့ရှိရင်ဒါကိုရှင်းပြတာပေါ့နော်တနည်းအားဖြင့်ကုသမှုမှာဆိုလို့ရှိရင်ကုသမှုတွေလက်ရှိကုသမှုတွေမှာဆိုလို့ရှိရင်ကျမတို့တွေကတတိယရွှေရဲ့ guideline အတိုင်းကုသပါတယ်ကျမတို့တိုင်းပြည်မှာဆိုရင်လက်ရှိမှာဆိုလို့ရှိရင် 3 cases ပဲ confirm case ရှိတယ်ဒီ 3 cases ဆိုလည်းကျမတို့ကောင်းကောင်းနိုင်နိုင်နည်းနည်း guide ထားတယ်ညလိုအပ်တဲ့ treatment တွေရှိပြီးသားကျမတို့မှာလိုအပ်တဲ့ facility
လောလောဆယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ3ဦးရှိနေပေမဲ့ဒီအခြေအနေကနေနောက်ထပ်ဖြစ်ပွားသူရှိမလာနိုင်မှုအတွက်ရောဂါထိန်းချုပ်ကာကွယ်ရေးတွေကိုအစိုးရဌာနချင်းပေါင်းစပ်ပြီးဆောင်ရွက်နေတယ်လို့လည်းသိရပါတယ်။ရောဂါပိုးရှိသူ3ဦးနဲ့နှီးစပ်ခဲ့သူတွေကိုရှာဖွေဖော်ထုတ်ပြီးတိကျခွဲစောင့်ကြည့်တာတွေလည်းလုပ်ဆောင်နေပါတယ်။ဒီရောဂါကာကွယ်ရေးအတွက်ဖွဲ့စည်းထားတဲ့ကော်မတီမှာနိုင်ငံတော်အတိုင်းအမြင်ကပုဂ္ဂိုလ်ကိုယ်တိုင်ဦးဆောင်နေပြီးအလှူရှင်တွေစီကလှူဒန်းမှုတွေကိုလည်းလက်ခံပြီးလိုအပ်တဲ့နေရာတွေမှာချက်ချင်းချမှတ်ဆောင်ရွက်ပေးနေတယ်လို့လည်းဒေါက်တာခင်ခင်ကြီးကပြောပါတယ်။ယောဂထိန်းချုပ်ကာကွယ်ရေးအတွက်ရှိအခြေအနေမှာလုံလောက်မှုရှိတယ်လို့လည်းဆိုပါတယ
်။အခုဆိုလို့ရှိရင်နိုင်ငံတော်အတိုင်းအမြင်ကပုဂ္ဂိုလ်ကိုယ်တိုင်ယူသားဆင်ကာကွယ်ထိန်းချုပ်ကုသရေးဘူကော်မတီမှာကိုယ်တိုင်ရှိချက်ပြီးတော့ပါဝင်ဆောင်ရွက်နေတာဆိုတော့လိုအပ်ရင်လိုအပ်သလောက်ကျွန်တော်တို့နိုင်ငံတော်ရဲ့တိုက်ချက်ကနေတုံ့ဆွယ်ဖို့တဲ့နော်။သူရဲ့ချမှတ်ထားတဲ့နည်းလမ်းတွေတုံ့ဆွယ်လို့ရပါတယ်။လိုအပ်ရင်ဆောင်ဖို့ရှိပါတယ်နော်။အခုလောလောဆယ်တော့ကျမတို့မှလည်းဒီ support တွေရတယ်ဝင်နေပါတယ်အလှူရှင်များလှူတာလည်းရှိပါတယ်ဒါရရင်တော့ကျမတို့တောင်းခံမှာဖြစ်ပါတယ်
ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3ဦးရဲ့ဓာတ်ခွဲနမူနာတွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ရည်ညွှန်းဓာတ်ခွဲခန်းစီပေးပို့ပြီးထပ်မံအတည်ပြုချက်ရယူသွားဖို့အတွက်ဆောင်ရွက်နေတယ်လို့သိရပါတယ်အခုလိုအပတ်ပတ်ကနေအချိန်မြင့်လှုပ်ဆောင်နေချိန်မှာသတင်းအမှားတွေကိုမယုံဖို့နဲ့ဒီရောဂါတိုက်ဖျက်ရမှာလဲပြည်သူတွေပူးပေါင်းပါဝင်ပေးဖို့ကိုဒေါက်တာခင်ခင်ကြီးကပြောပါတယ်
အခုချိန်မှာဆိုသတင်းတွေကအမျိုးဆုံးပဲ infodummy လို့တော့သုံးပါတယ် information တွေပေါက်ပွားပြီးတော့ဘယ်ဟာအမှန်လို့မသိတိုင်လောက်အောင်လို့ဒီလိုများလာတဲ့အခါမှာဆိုရင်ခိုင်မာစိတ်ချရတဲ့ယုံကြည်ရတဲ့သတင်းအမြင့်ကောင်ပဲယုံကြည်ပါသတင်းမားတွေကိုမယုံပါနဲ့သတင်းမားတွေကိုမ share ပါနဲ့လို့ပြောထားပါတယ်ဒါကြောင့်ပြည်သူတွေအနေနဲ့ဆိုလို့ရှိရင်ဒါကအခုဆိုလို့ရှိရင်ကိုယ်နိုင်ငံတော်အစိုးရကိုယုံကြည်ပါနိုင်ငံတော်အစိုးရလုံဆောင်ပေးနေတဲ့ကိစ္စရတဲ့အပြည့်အဝပူးပေါင်းဆောင်ရွက်အောင်ဆောင်ရွက်ကြပါကျန်းမာရေးအားသာဝန်ကြီးကလည်းလမ်းညွှန်ချက်တွေနဲ့သူတွေမသိအတိအကျလိုက်နာခြင်းအချင်းကိုနိုင်ငံကို COVID-19 ရောဂါအခုဆိုရင် positive ဖြစ်ပြီး၃ရက်ဖြစ်လာပြီဆိုပေမဲ့လို့ဖြစ်ပွားကူးစက်မှုတွေနည်းနည်းတမြန်နည်းအောင်ထိခိုက်တည်ဆုံးမှုနည်းနည်းတမြန်နည်းအောင်ကိုယ်စီတောင်ရှိကြပြီးတာဝန်နိုင်ပါတယ်ဆိုတာပြောချင်ပါတယ
်ဒီကနေ့စီးရင်တွေအရနိုင်ငံပေါင်း198နိုင်ငံကိုကူးစက်ခဲ့ပြီးလူပေါင်း48,000ကျော်ကိုကူးစက်ခဲ့တာပါစုစုပေါင်းသိဆုံးသူကတော့22,000ကျော်ရှိခဲ့ပေမဲ့ရောဂါသက်သာလာသူအရေအတွက်ဟာလည်း33,000ကျော်ရှိနေပြီဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကြိုတင်ကာကွယ်တားဆီးရေးအတွက်အစိုးရဝန်ထမ်းတွေအားလုံးဒီကနေ့ကစပြီးနေအိမ်နဲ့ရုံတလှည့်စီခွဲပြီးအလုပ်လုပ်ကြဖို့အတွက်နိုင်ငံတော်သမ္မတရုံးကလည်းညွှန်ကြားထားပါတယ်။ဝန်ထမ်းအင်အား90ရာခိုင်နှုန်းကိုရုံးမှတာဝန်ထမ်းဆောင်စေပြီးကျန်တဲ့90ရာခိုင်နှုန်းကတော့နေအိမ်ကနေတဆင့်တာဝန်ထမ်းဆောင်စေဖို့ကိုညွှန်ကြားထားတာပါ။ကျမစုစုရန်ကုန်ကနေသတင်းပေးပို့ပါတယ်။
တဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင်
။တိုင်းနယ်ပြည်နယ်တော်တော်များများမှာ COVID-19 ရောဂါအတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့ Quarantine Center တွေကို WHO ရဲ့စီကံသတ်မှတ်ချက်တွေနဲ့အတက်နိုင်ဆုံးကိုက်ညီအောင်ပြင်ဆင်နေကြတဲ့အကြောင်းကိုပြောပြပေးပါမယ်။ တိုင်းနယ်ပြည်နယ်အသီးသီးမှာကော်မတီတွေဖွဲ့စည်းပြီးကိုဗစ် -19 ရောဂါစောင့်ကြည့်တဲ့ quarantine center တွေကို WHO ရဲ့စံတတ်မှတ်ချက်တွေနဲ့အသက်နိုင်ဆုံးကိုင်ညီမှုရှိအောင်ဆောင်ရွက်နေကြပါပြီ။ကချင်ပြည်နယ်ဝိုင်းမော်မြို့ကကျန်းမာရေးဦးစီးဌာနမှကသူတို့ရဲ့မြို့နယ်စည်းရုံးတွေမှာပြင်ဆင်ထားတဲ့ quarantine center တွေနဲ့ပတ်သက်လို့ VOE ကိုအခုလိုပြောပြပါရစေ
။အကုန်လုံးပြင်ဆင်နေကြပါတယ်ခင်ဗျာ။ကျွန်တော်တို့စည်းရုံးနေရာပြင်လာရှိသလိုကျွန်တော်တို့မြို့နယ်နဲ့ပေါင်းစပ်ပြီးတဲ့အခါကျလို့ရှိရင်မြို့နယ်ရဲ့တင့်တော်တဲ့နေရာတွေမှာ quarantine area တွေကိုကျွန်တော်တို့သတ်မှတ်ထားတာပေါ့နော်။ facility quarantine ပေါ့သူမြို့နယ်လိုက်သူမြို့နယ်လိုက်ပေါ့တချို့မြို့နယ်ကြတော့နော်ဟိုပါအားကစားရုံနေတချို့မြို့နယ်ကြတော့လည်းဖုန်ကြီးကြတချို့မြို့နယ်ကြတော့စတင်ကြောင်းပေါ့မြို့နယ်တိုင်းအဓိကကျွန်တော်တီးတလောက်ကတော့မြို့နယ်တိုင်းကတော့အဲ့လိုဟိုဆေးဦးနေမှာစီမံထားတယ်ဆေးဦးဆိုတော့တိတ်ကြီးမရှိဘူးပေါ့နော်အဲ့တော့ညမဆဆအတွက်လိုအပ်လို့ရှင်အားကစားရုံနေနော်ဆိုဖုန်ကြီးကြောင်းနေစတင်ကြောင်းနေနော်အဲ့အဲ့လိုပေါ့ချက်ကြောင်းနေနောက်ရင်ကြီးမှုပိမှန်နေအဲ့အဲ့လိုတွေမှာပေါ့နော်သူမြို့နယ်လိုက်မြို့နယ်လိုက်သူ့ခြေနေတဲ့သူပေါ့နော်အဲ့လိုစီစဉ်ထားကြပါတယ်ဟုတ်ကဲ့အားလုံးစီစဉ်ထားတဲ့အကုန်ပေါင်းဆက်မြို့နယ်တိုင်းမှာကော်မတီတွေဖွဲ့ထားတယ်ဗျကော်မတီကနေကောင်းဆောင်ပြီးတော့စီစဉ်ထားကြတယ် The ratio စံနှုန်းနဲ့ဖြစ်တဲ့ The ratio စံနှုန်းဆိုတာကမိသားတွေလည်းရှိမယ်လူအလုံးပေါင်းဆက်ပြီးတော့ဖြည့်ရတာလည်းရှိမယ်အဲ့ဒါတွေကတော့ဟိုဟိုနော်လူသားတွေလည်းရှိမယ်ပြည်သူနိုင်လည်းရှိ
COVID-19 ရောဂါကာကွယ်ကူတာတာနဲ့ပတ်သက်လို့ပူပေါင်းဆောင်ရွက်ခြင်းနဲ့ volunteer တွေကိုလည်းဆောင်ရမ်းရှောင်ရမ်းတွေနဲ့ဘယ်လိုနေရာတွေမှာဆောင်ရွက်ကြရမလဲဘယ်လိုဆောင်ရွက်ကြရမလဲဆိုတာတွေကိုသင်တန်းပေးနေတယ်လို့တိုင်းဒေသကြီးကျန်းမာရေးဦးစီးဌာနတွေစီကနေသိရပါဗျ။အေယာဝတီတိုင်းဒေသကြီးမှာတော့ quarantine center တွေပြင်ဆင်ထားပြီးပြင်မယ် PPE ဝတ်စုံတွေကအဆုံ20လောက်ပဲရှိသေးတယ်လို့ဆိုပါတယ်။လိုအပ်ချက်တွေရှိနေပြင်မယ်အဆင်ပြေအောင်ဆောင်ရွက်ပေးနေတယ်လို့အေယာဝတီတိုင်းကျန်းမာရေးဦးစီးဌာနမှဒေါက်တာမြတ်မင်းထွန်းကပြောပြပါဗျ။အဲ
လိုတော့ကျွန်တော် install လုပ်ထားတာ20လောက်ပေါ့နောက်ထပ်60ရာခွန်းဆရာအစောလို့လုံးနေပါဒါပေမဲ့နည်းနည်းတော့အချိန်နဲ့ယူပါပါသူကတော့သူကဒီဟာတရားမလို့တရားအထဲမှာမကူအောင်လို့ဒီနေ့ခရီးဆိုင်လို့ပါတော့လေ process ကြီးအနေနဲ့တော့များဆစ်စင်ဖက်ရှင်နဲ့ပါတော့ဟုတ်
ဟုတ်ကဲ့
ဒီပါရလုံးနေမှာချိုးစားလိုက်တ
ော့ WHO ရဲ့စံညွှန်းတွေနဲ့မညီဘူးဆိုတာမျိုးမဟုတ်ပဲအဓိကကတယောက်ကနေနောက်တစ်ယောက်ကိုရောဂါမကူးစက်နိုင်ဖို့ကာကွယ်တာမျိုးဖြစ်တဲ့အတွက်ရှိတဲ့နေရာအဆောက်အဦနဲ့အကောင်းဆုံးဖြစ်အောင်မြန်မာနိုင်ငံရဲ့စံချိန်နဲ့အကောင်းဆုံးစီမံဆောင်ရွက်ထားတယ်လို့လည်းသူကဆက်ပြောပါတယ်အခုလက်ရှိရန်ကုန်မှာ facility quarantine အတွက်16နေရာတတ်မှတ်ဆောင်ရွက်ထားပြီးလူဦးရေ2000လောက်ထားနိုင်မယ်လို့ခန့်မှန်းတယ်လို့ရန်ကုန်တိုင်းလူမှုရေးဝန်ကြီးဦးနိုင်ငံလင်းကပြောပြပါတယ
် quarantine နေရာကကျွန်တော်လုံးစည်ပေါ့နော်
ဟုတ
်ကဲ့ဆေးုံဟိုဘူဘာဂီနဲ့တောင်းကလပ်ပါမျိုးသမီးနဲ့ကလေးဆေးုံပါဝင်ဆိုရင်အလုံးပေါင်း16နေရာကျွန်တော်တို့ရှိပါတယ်16နေရာဆိုရင်တကယ်3နာပေါ့နော်တကယ်3နာကျွန်တော်တို့လုံးလုံးစေ10နေရာပဲရှိသေးတယ်ကျွန်တော်တို့မှာလုံးလုံးစေပြင်ထားတဲ့နေရာတော့နောက်ထပ်ကျွန်တော်တို့6နေရာရှိတယ်ပေါ့နော်အလုံးပေါင်းဆိုကျွန်တော်2000လောက်တော့ပတ်ဝန်းကျင်လောက်တော့စမ်းမထင်တယ်ဗျဟုတ်
နိုင်ငံခြားကနေပြန်လည်ဝင်ရောက်လာသူတွေစောင့်ကြည့်လူနာတွေအတွက်တောင်မကကျန်းမာရေးနဲ့ပတ်သက်တဲ့တာဝန်ရှိသူတွေဆရာဝန်တွေသူနာပြုတွေအကူတွေအတွက်ပါနေထိုင်စားသောက်ရေးအတွက်အဆင်ပြေအောင်စူးစမ်းဆောင်ရွက်ပေးနေတယ်လို့လည်းပြောပါရယ်လက်ရှိမြန်မာနိုင်ငံမှာ COVID-19 ရောဂါပိုးတွေ့ရှိသူ3ဦးတန်တရားနဲ့စောင့်ကြည့်လူနာ295ဦးရှိပါတယ်အဲ့ဒီအထက်ကမှဓာတ်ခွဲနမူနာပေးပို့ဆဲနဲ့စစ်ဆေးဆဲက62ဦးနဲ့ရောဂါပိုးမတွေ့ရှိသူ212ဦးရှိပါတယ်မလ25ရက်နေ့အထိမြန်မာနိုင်ငံမှာအသွားအလာကန့်သက်ထားသူဦးရေက904ဦးရှိနေပါတယ်။ကျမအိမ်တန်တာထွန်းမှာရန်ကုန်ကနေသတင်းပေးပို့ပါရစေ။
မြန်မာလိုရေးနေကြတဲ့ blog တွေ၊ online စာမျက်နှာတွေထဲမှာအများသိတဲ့နာတွေ၊အများစိတ်ဝင်စားနိုင်မာတွေကို blogger တွေပြောသမျှဆိုတဲ့အစီအစဉ်မှထုတ်လွှင့်ပေးနေပါရစေ။တနင်္ဂနွေနေ့ညနေနဲ့အင်္ဂါနေ့မနေ့ထုတ်လွှင့်ချက်တိုင်းမှာနားဆင်နိုင်သလို VOA မြန်မာပိုင်းရဲ့ online စာမျက်နှာပေါ်က blogger ဆိုတဲ့သီးသန့်စာမျက်နှာမှာလည်းထုတ်လွှင့်ခဲ့ပြီးတဲ့အစီအစဉ်တွေကိုပြန်ရှာနားထောင်နိုင်ပါတယ် blogger တွေပြောသမျှအစီအစဉ်အတွက်ဝေဖန်အကြံပေးချက်တွေကိုလည်းလက်ခံကြိုဆိုပါတယ်ရှင
်မြန်မာနိုင်ငံမြို့နယ်တချို့ကပြည်သူတွေဟာ COVID-19 ကူးတာရေးအတွက်ဆေးရုံတွေမှာလိုအပ်နေတဲ့ကူးစက်ရောဂါကာကွယ်ရေးဝတ်စုံနဲ့အပူချိန်တိုင်းကိရိယာတွေကိုစုပေါင်းပြီးလှူဒန်းနေကြပါတယ်ဒီချိန်ထဲမှာပဲတချို့မြို့နယ်တွေမှာတော့ကျန်းမာရေးဌာနအုပ်ချုပ်ရေးဌာနနဲ့ပူးပေါင်းပြီး COVID-19 ကာကွယ်ကူတာရေးအတွက်ဆောင်ရွက်နေတဲ့အကြောင်းကိုတင်ပြသွားပါမယ်။စကိုင်းတိုင်းဒေသကြီးခန်းတီမြို့ကမြို့နယ်ပြည်သူ့စေဝန်ကြီးမှကူးစက်ရောဂါကာကွယ်ရေးဝတ်စုံ PPE 15စုံလောက်သာရှိထားတဲ့အချိန်မှာရောဂါဖြစ်ပွားလာရင်လုံလောက်မှုမရှိနိုင်တာကြောင့်ဒေသခံတွေကစုပေါင်းပြီးလှူဒန်းခဲ့ကြပါတယ်။လက်ရှိပြည်သူတွေစုပေါင်းလှူဒန်းကြတာကိုခန္တီမျိုးကံတူဖြစ်တဲ့ကိုအောင်စန်းမြင့်ကအခုလိုပြောပါတယ်
။အဓိကတော့ဆရာဝန်သုံးပေါ့ PPE ဝတ်စုံနဲ့ဟိုသာမိုမီတာဆက်ဆိုင်တဲ့ဥစ္စာပေါ့ကျွန်တော် PPE ဝတ်စုံကအဆုံး တရားဗန်းကြီးတော့ရှိမယ်ဗျာတမိုမီတာအခြားတိုင်းဆက်ကတော့ကျွန်တော်တို့ဒီကိုပူချိန်တိုင်းတဲ့ဥစ္စာကျွန်တော်တို့ဆယ်လဲလောက်တော့ရှိနေကြဟုတ်အဲ့အဲ့ဒါတွေကအဓိကလိုအပ်တာပေါ့သူတို့ကိုယ်တိုင်ကောက်ွယ်ပြီးမှကျွန်တော်တို့ပြည်သူတွေသူတို့အဲ့မှာစောင့်ရှောက်ပြီးမှဆိုတော့သူကအဓိကအခက်အကျတဲ့ဒါတွေကိုကျွန်တော်တို့လိုအပ်တဲ့ဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်တို့တူရခြင်းဖြစ်ပါကြဟုတ
်စကိုင်းတိုင်းဒေသကြီးကောလင်းမြို့မှာလည်းအလားတူစူပေါင်းလှူဒန်းတာတွေရှိကြောင်းနဲ့ပစ္စည်းဝယ်ယူရာမှာအခက်အခဲရှိနေကြောင်းမြို့ကန်တူဖြစ်တဲ့ဦးပြလောင်ကပြောပါတယ်
သူစုပေါင်းပစ္စည်းရောက်ပြီးတာက PP 70နဲ့အဲ့ဒီဒီအနေအောင်ကြီးတိုးတဲ့အမုတ်ပြီးတာ33ပဲရှိမယ်အဲကျွန်တဲ့ဥစ္စာတွေကတော့လူမယ်လို့စင်ရင်ပေးထားကြပြီမယ်ပစ္စည်းမှားတာဟာဒီကလုံးဝအဆင်မပြေဘူးဖြစ်နေတော့ပစ္စည်းရောက်ရှိမှုအခြေအနေကိုမရှိသေးဘူးအဲအဲ့ဒီအပူချိန်တဲ့ဥစ္စာကောလင်းမတ်တွေဝယ်တာအစားလုံးက4000ဝယ်ရပြီမယ်အခု9000ဝယ်လို့ပြောနေတယ်အဲ့ဒါပဲဈေးသာရှိတာပစ္စည်းရှိတာဆိုတော့ပစ္စည်းလည်းမရှိဘူး။ရန်ကုန်ဟောမန္တလေးဟောအစိုးရဟောမာတာပဲ။ရမယ်ပြောပြမမာလိုက်ပြီမဲ့လေ။ဟောမနေ့ပြန်ရောက်ပါမယ်လို့ဘူတဖူးနဲ့ရောက်ပါမယ်လို့အဲ့လိုချင်းစုတာဒီနေပဲတွေ့နေရတယ
်။ကောလင်းမြို့နယ်ပြည်သူ့ဆေးရုံနဲ့တိုက်နယ်ဆေးရုံတွေအတွက်အဖျားတိုင်းသံမိုမီတာအောက်ဆီဂျင်သုံးအသက်ရှူကိရိယာတွေမျက်နှာဖုံးနဲ့လက်အိတ်တွေကအစလိုအပ်မှုတွေရှိနေတာပါ။ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့မှာလည်းကွာရန်တင်းတည်တံ့ခွဲခြားထားသူတွေအတွက်ထောက်ပံ့နာတွေကိုပြည်သူတွေရဲ့အလူငွေနဲ့သုံးစွဲနေတယ်လို့တီဘောမြို့နယ်ဆေးရုံအုပ်ကြီးဒေါက်တာနန္ဒဝင်းကပြောပါတယ်။တည
်တံ့လာလူတွေအလူရှင်တွေရဲ့အလူငွေနဲ့ဆရာကအခုဆိုရင်ကွာရန်တင်းပိတ်ခံရတဲ့အိမ်တွေကိုအိမ်ကို၄000ကျွဲဖို့ပေါ့နော်။အဲဒီသာအယုတ်ချက်တော့အာလူချက်ဥကောက်ဆွဲကြောင်းပေါ့အဲ့တော့အရင်ကလေးကဒီတော့မားတော့ကြာဒီနေ့ဆိုရင်ကျွန်တော်တို့အဲ့ကျအကိုလိုနေတဲ့အုပ်တွင်းကကျွန်တော်မြို့နယ်ဆရာဝန်ဒေါက်တာချင်းစန်းတက်ကိုဒီလိုတူနေတယ်အဲ့ရအဲ့လိုအိမ်တွေတော့စက်တဲ့အိမ်သာရှိတယ်ပေါ့ငါအိမ်
ဒီဘောမျိုးမှာတရုတ်နဲ့ထိုင်းကပြန်လာသူ100လောက်ကိုတီးခြားနေထိုင်ဖို့အတွက်လဲ shelter housing အဆောက်အုံလေးလုံးပြင်ဆင်ထားသလိုကူးစက်မှုပြင်းထန်လာရင်အသက်အရွယ်ကြီးရင်သူနာမကျန်းသူနဲ့ကိုယ်ခံအားနည်းသူ100လောက်ကိုတီးခြားနေထိုင်စေဖို့အတွက်လဲဒေသခံအလူရှင်ကျန်းမာရေးဌာနနဲ့အုပ်ချုပ်ရေးအဖွဲ့တွေကပူးပေါင်းစီစဉ်ထားကြောင်းပြောပါတယ်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကကိုဗစ် -19 ကူးစက်လူနာတွေ့ရှိပြီးနောက်ပြောကြားတဲ့မိန့်ခွန်းမှာယောဂါကာကွယ်ကုသထိန်းချုပ်ရေးအတွက်ရန်ပုံငွေတရက်ထူထောင်သွားမှာဖြစ်ကြောင်းနဲ့ပြည်သူတွေအနေနဲ့ပါဝင်လှူဒန်းချဖို့ကိုတိုက်တွန်းထားပါတယ်။ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေပေးပို့တာဖြစ်ပါတယ
်။ထိုင်းနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကြောင့်အရေးပေါ်အခြေအနေစတင်ချိန်မှာပဲထိုင်းကနေမြန်မာနိုင်ငံနဲ့တရားမဝင်နယ်စပ်လမ်းကနေဝင်ရောက်ဖို့ကြိုးစားတဲ့မြန်မာနိုင်ငံသား80တဲ့မင်းအကိုထိုင်းအနာပိုင်းတွေကဖမ်းဆီးအရေးယူတဲ့သတင်းကိုတင်ဆက်ပေးပါမယ်။ထိုင်းနိုင်ငံမှာအရေးပေါ်အခြေအနေကာလစတင်တဲ့နေ့ဒီကနေ့မနက်ပိုင်းမှာပဲထိုင်းမြန်မာနယ်စပ်တပ်ခရိုင်ထက်ဆိုင်လိုအပ်နယ်မြေအမှတ်9ကျေးရွာအုပ်စုနဲ့အမှတ်3ကျေးရွာအုပ်စုနယ်မြေတွင်းကနေမြန်မာနိုင်ငံတဲကိုတရားမဝင်နယ်စပ်လမ်းတွေကနေဝင်ရောက်ဖို့ကြိုးစားတဲ့မြန်မာနိုင်ငံသား80ထက်မနည်းကိုထိုင်းအနာပိုင်းကဖမ်းဆီးခဲ့ပါတယ်။ထိုင်းအထူးတပ်ဖွဲ့တရင်လေးနဲ့နေကြောင်တပ်တွေကစောင့်ကြည့်နေချိန်အမျိုးသား44ယောက်နဲ့အမျိုးသမီး23ယောက်အုပ်စုတစုနောက်အုပ်စုတစုကတော့အမျိုးသား9ယောက်အမျိုးသမီး9ယောက်အုပ်စုဖြစ်ပြီးအားလုံးကဘန်ကောက်ကဆင်းလာကြတဲ့မြန်မာနိုင်ငံသားတွေဖြစ်ကြတယ်ဆိုပြီးထိုင်းအနာပိုင်းကဆိုပါတယ်။ထိုင်းနိုင်ငံမှာအရေးပေါ်ကာလဖြစ်သတ်မှတ်ကြေညာထားတာကြောင့်ကြီးစဲဥပဒေနဲ့အရေးယူမယ်လို့သိရတဲ့အကြောင်းမဲဆောက်မြို့ရောင်ကြီးဥလို့သမားဖွဲ့ရဲ့တာဝန်ခံတစ်ဦးဖြစ်တဲ့ဦးမိုးကျော်ကပြောပါတယ
်။ဒီနေ့မနေ့ပိုင်းမှာတော့ဒီအကြောင်းရင်းမှုနဲ့ပေါ့ဒီအရေးဒေသကိုပြန်ကိုရှိပြောင်းလို့သမား80ကျော်ကဟာသူတို့နီးသူတို့ဟန်နဲ့ပေါ့လေအဲဒေါ်လာလေးကနေပြီးတော့ကျွန်တော်ဒီနေရာရင်းကိုကူးဖို့အတွက်ကြိုးစားတဲ့အချိန်မှာဒေတာအနာပိုင်းတွေတွေ့ရှိပြီးတော့ခန့်ရှိအေးယူပါကိုခံရတယ်ဒေတာအနာပိုင်းတွေအနေနဲ့ကတော့ဒီစဲဥတီရအေးယူမယ်လို့သိရပါတယ်ဗျာ
ထိုင်းနဲ့မြန်မာနှစ်ဖက်လုံးကမလ26ရက်နေ့ကနေစတင်ပြီးမဲဆောက်မြောက်ဒီတရားနှစ်ကိုပိတ်ဖို့စီစဉ်ဆောင်ရွက်ထားပြီးမဲ့ဘန်ကောက်ကဆင်းလာတဲ့လက်ကျန်အလုပ်သမားတွေစံနေသေးတာကြောင့်နှစ်ဖက်ညှိနှိုင်းမှုတွေလုပ်ပြီးဒီနေ့မှလည်းအလုသမားတွေကိုထပ်ပြီးဝင်ခွင့်ပေးကြရတယ်ဆိုပြီးမြောက်ဝတီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပြပါတယ
်။လက်ကျန်လေးကျန်နေတာပေါ့မှာဟုတ်
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ပုံမှန်ရှိတဲ့တကယ်တော့တရားဖိတ်ထားတာမှာဒီနေ့ရောမနေ့ရောတနေ့ရောတရားဟု
တ်
တော်တော်လေးပဲဒီကောင်တော့ပေးရတာ promotion နဲ့ပေးရအောင်မှာတရားဖွင့်လာတော့မဟုတ်ဘူးကျွန်တော် promotion နဲ့ဖွင့်ပေးအောင
်ဟုတ်ကဲ့
ဆို promotion ကလာတယ်မှာပဲဖြစ်နေအောင် promotion ကိုလည်းဘယ်တော့ကလာနဲ့ပေးရမှာမဟုတ်ဘူးရှင်နေနဲ့အချိန်ခါရပေးတာပေါ့မှာအဲဒီလိုနားလေပါဟုတ်တောက်လေးရဆိုတာမှကျွန်တော်12နိုင်ဒီတာမှာနည်းနည်းပို့နိုင်နေတယ်
ဟုတ်ကဲ့
ပြတ်မပို့ဘူးပေါ့
ဟ ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ ဒီနေ့ကျွန်တော်တို့ရဲ့ဆိုတာကိုထိုင်းဆိုရကမလ၂၄ရက်နေ့ကဆုံးဖြတ်လိုက်ပါတယ်။ဒါကြောင့်အလုံးလုံးခွင့်တက်တန်းကိုဆုံးမဲ့မြန်မာလူသမားတွေအနေနဲ့ဂျွန်လ၃၀ရက်နေ့အထိလက်မှတ်ဟောင်းနဲ့ထိုင်းနိုင်ငံတွင်အလုံးလုံးခွင့်ဝင်နေရှိအောင်ပါ။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
ကျွန်တော် VOA နဲ့စခန်းသွားခဲ့တာဆယ်စုနှစ်၅စုကြော့သွားခဲ့ပါပြီခင်ဗျာ။ အခုဆို VOA
ရဲ့ကန်ဆတ်မဲ့ရေဒီယိုနဲ့မဲပေါက်ထားတဲ့ဆိုတော့ပို့ပြီးဟိုတခါဘာပါဦးဦးလို့ကျမခေါ်မှုတဲ့သူနှစ်ယောက်လဲညီကောင်းပါရဲ့လားဟင်အဲ့ဒီအခေါ်ပေါ်ကြောင့်တော်တော်လေးတုန်လှုပ်သွားရတယ်ဆိုလို့စိတ်မကောင်းပါဘူးရှင်ဒီလိုပါကျမကဘိုးချုပ်ကြီးများအနေနဲ့ကျွန်တော်တို့စင်ရသားလူတန်းစားတွေအားလုံးအပေါ်ငဲ့ညာတနာစိတ်လေးများမွေပြီးရက်ွက်လိုက်ခြင်းတွေကိုပြည်သူအများစောင့်နေကြရတာကို
မင်္ဂလာပါလို့တောင်းနှုတ်ဆက်ခြင်းစိတ်မရှိတော့ပါဘူး VOA ရဲ့နေမထီလွန်းလို့ရင်းဖွင့်လိုက်ရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့
VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတော့တနင်္ဂနွေညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းမြန်မာပြည်ကပေးစာများအစီအစဉ်မှာထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်
သောရရှင်ရဲ့ VOA စီစဉ်နေတဲ့ပတ်သက်ပြီးတော့ခုလိုဝေဖန်ကြံပေးခြင်းနဲ့ VOA ကလည်းမြတ်တာတိလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရပေါ်မှာကြုံတွေ့နေရတဲ့ဖြစ်ပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းနဲ့ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်နော်ကျမတို့ VOA မြန်မာပိုင်းလိပ်စာကတော့ VOA မြန်မာပိုင်းစီစဉ်တစ်ဆင့်အမေရိကန်တန်ယုံအမှတ်130တက္ကသိုလ်ရိပ်သားလမ်းကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင် VOA ကိုစာရေးလာကြတဲ့သောရရှင်ဒီအားလုံးကိုအထူးကျေးဇူးတင်ပါတယ်။ကိုရိုနာဗိုင်းရပ်ပိုးကိုဗစ်-19ကူးစက်ရောဂါပြန့်ပွားနေတဲ့အချိန်တွေကြောင့်မြန်မာအစိုးရနဲ့တပ်မတော်အနေနဲ့တနင်္ဂနွေလောအပြည့်ရစဲကြောင်းကြေညာပေးဖို့ကယန်းယူကရင်မျိုးသားစီယုံကနေတောင်းဆိုတဲ့သတင်းကိုပြောပြပေးမှာပါ။မြန်မာနိုင်ငံတွင်ကိုဗစ်-19ကူးစက်များရောဂါကိုအပွဲစီတိုင်းအားစိတ်တိုက်ဖြတ်နိုင်ဖို့အတွက်မြန်မာအစိုးရန
ဖြစ်နေကြတယ်။နောက်ဒီယောဂါကလည်းလူတွေကနေတယောက်ပြီးတယောက်ကူးသွားနိုင်တဲ့အခြေအနေရှိပြီးတော့ကာဗွန်ဈေးကလည်းမရှိသေးတဲ့အခြေကာလတစ်ခုဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကြိုက်တုံးလာတာတော့စွာတတ်တော်နေတယ်လေဒီကိစ္စတွေပတ်သက်ပြီးတော့ဒီလိုသမတ်ချက်တွေမရှိသေးနဲ့။ဒါကြောင့်လို့ပြစ်ခတ်ရပြီးတော့ဒီလုပ်ငန်းမှာဟိုအားစိုက်ခဲ့ဝင်နေဖွဲ့စည်းတိုင်းကနေပြီးတော့ဒီကတ်ယောဂါကြီးကိုကျွန်တော်တို့ကာကွယ်တိုက်ချက်နိုင်တဲ့နေရာမှာပို့ပြီးအားထည့်နိုင်အောင်ဆိုတဲ့တုံ့ပြန်ချက်နဲ့ဖြစ်ပါတယ
်။အထူးသဖြင့်တိုက်ပွဲဖြစ်ပွားနေတဲ့ဒေသတွင်လူကြီးသိမ့်ကြီးရှိနေတဲ့စစ်ပြေးဒုက္ခတစ်ကမ်းတွေမှာကျမရေးဆောက်ရှောက်မှုတွေလှုပ်ဆောင်ဖို့ဟာစစ်ရေးပြိပခတွေရှိနေရင်လှုပ်ဆောင်ဖို့ခက်ခဲတဲ့အခြေအနေမှာရှိနေတာပါ။ဒါကြောင့်မလို့စစ်ဘေးရှောင်တွေအတွက်ယောဂမဖြစ်ပွားရလေအောင်ကုညီဆောက်ရှောက်နိုင်ဖို့အပြစ်ခတ်ရစဲဖို့လိုအပ်တယ်လို့ဘဒုစောတာသူမှုကပြောပါတယ်။
ကျွန်တော်တို့ပြစ်ခတ်ရစဲလိုအပ်ပါတယ်။အကြောင်းကိုဆိုတော့တစ်ဖက်မှာလည်းတိုက်ပွဲတွေပြင်းထန်လေလေ IGP တွေပုံများလာပြီးဒီကုဆတ်ယောဂအတွက်ကျွန်တော်တို့ကာကွယ်မှုပုံရော့နေနေလေဆိုတဲ့ဟာကတပူပေါ်မပြည့်စုံတဲ့ပုံစံမျိုးလည်းကျွန်တော်တို့ပြစ်ခတ် IGP ပေါ့နော်စစ်ဘေးဆောင်ဒုက္ခတွေဒီအတွက်ကအများကြီးကိုကျွန်တော်တို့အံ့ဩများပါတယ်။အိုမြေလူကန်းသားတော်မှာအကြီးကျယ်ကိုဆွေးနွေးပြီးတော့ချိန်မှာဒီကိုခိုးခိုးရမယ်ဖြစ်တဲ့ IGP ကအရမ်းကိုကျွန်တော်ဆွေးနွေးပါတယ
်အပြစ်ခတ်ရစဲသိကြောင်းတောင်းဆိုချက်ပေါ်မှာတမတော်သတင်းမှပြန်ကြားရေးတွင်းမှုဘုံမှုချုပ်စော်မင်းတော်ကဘာမှပြောဆိုဖို့မရှိကြောင်းပြောပါတယ်ငင်းချရေးဖြစ်စဉ်မှာပါဝင်လှုပ်ဆောင်နေသူသူကတော့လက်ရှိတမတော်နဲ့တိုင်းသားလက်နက်ကန်ဖွဲ့တို့ကြားဖြစ်ပွားနေတဲ့စစ်ရေးတင်းမာမှုတွေကြောင့်အပြစ်ရစဲဖို့ခက်ခဲမဲ့အခြေအနေရှိတယ်လို့ဆိုပါတယ်အလားတူအရပ်ဖွဲ့စည်း52ဖွဲ့နဲ့တတိပုဂ္ဂလနှစ်ဦးတို့ကနေCOVID-19 ရဲ့ရေပေါ်ကာလအတွင်းစစ်ပွဲတွေချိုးဝင်ခြင်းမရှိကြတဲ့ဖို့နဲ့ရခိုင်နဲ့ချင်းပြည်နယ်တွင်အင်တာနက်ပြန်လည်ဖွင့်ပေးဖို့အပါအဝင်တောင်းဆိုချက်ခုနှစ်ချက်ကိုဒီကနေ့မှတမတော်အစိုးရနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေကိုအရေးပေါ်တောင်းဆိုတိုက်တွန်းခဲ့ပါတယ်။လက်ရှိမြန်မာစစ်သားနဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့စစ်ရေးသင်းမာနေတဲ့ရခိုင်ပြည်နယ်တွင်းမှာစစ်ရှောင်ဒုက္ခသည်တွေတိမ့်ချီရှိနေတယ်လို့သူတို့အတွက်ကြမ်းမာရေးဆောက်ရှောက်မှုအပါအဝင်အကူအညီပေးရေးမှခက်ခဲနေတယ်လို့ဝန်လတ်ဖောင်ဒေးရှင်းဒါရိုက်တာခိုင်ကောင်းဆန်ကပြောပါတယ်။
ကိုယ်ပိတာကျဲရောကလည်းလို့ရှိနေတဲ့ခါကျတော့စစ်သွေးဒုက္ခတွေမှာကကျန်းမာရေးအထောက်အကူကတော်တော်လေးအခက်အခဲရှိတယ်
ရှိတယ်ဆိုတော့ဒီအစိုးရရဲ့ခွင့်ပြုချက်ကိုအထူးသဖြင့်တော့တန်းတန်းတကာအခွင့်ရှိတွေနေနဲ့ဒါကိုအားတက်ပြီးတော့မှဆိုရအောင်ကိုယ်စီကိုတောင်းဆိုဖို့လိုတယ်။ခက်ခဲတာကတော့ဆိုရရဲ့ခွင့်ပေါ့နော်။အဲ့တော့နိုင်ငံတကာအခွင့်အရေးကိုလွတ်လပ်စွာသွားလာဖို့ဒီနေ့မှတွေကိုလွတ်လပ်စွာသွားလာဖို့ဟိုခက်ခဲမှုကလေကျွန်တော်တို့အတွက်စိန်ခေါ်မှုတစ်ခုလို့ဖြစ်နေတယ်ပေါ့။လက်ရှိဆက်ဆ ယောဂကာကွယ်သားစီနိုင်ရေးမှာဝိုင်းဝန်းအားဆိုင်လှုပ်ဆောင်ကြဖို့ကုလသမဂ္ဂထွေထွေတွင်းမှုကနေမလ23ရက်နေ့မှာမြစ်တာရက်ခံတောင်းဆိုခဲ့ပါတယ်။ကျွန်တော်ကနိုင်ကုန်းအိမ်ပါ VOA မြန်မာပိုင်းဌာနကနေသတင်းပေးပို့ထားပါတယ်။
ပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်း season လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်မတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်မတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင
်အခုတော့ဥက္ကုံခင်ရဲ့မြန်မာရေးတုံ့တက်ချက်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့တရုတ်ပြည်ရဲ့ဂျိုးစီဝါကိုကာကွယ်ရေးနဲ့မြင့်တင်ရင်အတွက်အိန္ဒိယနိုင်ငံတွေနဲ့အစဉ်ပြေးရေးဟာတရုတ်အစိုးရအတွက်ရေးကြီးနေကြောင်းဥက္ကုံခင်ကတုံ့တက်တင်ပြထားပါတယ်
ဒီဒီရဲ့နိုင်ငံခြားရေးလမ်းစဉ်ဟာအဲ့ဒီတန်ပြည်ရဲ့အမျိုးသားအကျိုးစီးပွားကိုရောင်ပြန်ဟတ်တယ်ဆိုတဲ့စကားရှိပါတယ်။မိဘူဟာမဟာဘူဟာအမျိုးမျိုးနဲ့တရုတ်အမျိုးသားအကျိုးစီးပွားကိုမြင့်တင်ရမှာအိမ်မီးချင်းနိုင်ငံတွေနဲ့ဆက်ဆံရေးကောင်းမွန်ရေးဟာအရေးကြီးတဲ့အခန်းကပါဝင်နေပါတယ်။ချစ်ကင်းတဲ့အိမ်မီးချင်းမူလင်၊ငင်းချမ်းတဲ့အိမ်မီးချင်းအန်လင်၊ကြွေးဝတဲ့အိမ်မီးချင်းဝူလင်ရရှိရေးဟာတရုတ်အတွက်အရေးကြီးတယ်လို့သမရရှိချင်းဖိန်ကဆိုပါတယ်။ဒီယူဆကိုတရုတ်မြန်မာဆက်ဆံရေးမှာအထင်အရှားပြသဖို့ကြိုးစားနေပုံရပါတယ်။မော်စီတုံးလက်ထက်ကချမှတ်တဲ့ငင်းချစွာရှင်သွင်းနေထိုင်ရေးမူငါးချက်ကိုဆက်လက်ကျင့်သုံးတယ်လို့လည်းဆိုပါတယ်။တန်းကြီးနယ်နိမိတ်နဲ့အာဏာပိုင်ကိုအပြန်အလှန်ယူပေးလေးစားရေးမကျူးကျော်ရေးပြည်တွင်းမှာမဆွတ်ဖက်ရေးဒန်းသူရည်သူဆက်ဆံရေးနဲ့ငင်းချစွာရှင်သွင်းနေထိုင်ရေးစတဲ့မူငါးချက်ကိုကျွေးကျော်လာတာကြပါပြီ။ဒါပေမဲ့မော်စီတုံးကဘကပရဲ့လက်နက်ကင်ဒေါ်လာရေးကိုထောက်ခံအားပေးပါတယ်။ဘကပမရှိတော့ပေမဲ့ဘကပအမွေကိုဆက်ဆံတဲ့တိုင်းရင်းသားလက်နက်ကင်တွေကတော့အခုတည်းကရှိနေတုံးပါပဲ
။သမရရှိချင်းပင်ရဲ့နိုင်ငံသားဤမူအားရာတွေထဲမှာအိန္ဒိချင်းကောင်းရရှိရေးဟာအလွန်ရေးကြီးတဲ့အခန်းကဏ္ဍကပါဝင်ပါတယ်။လွန်ခဲ့တဲ့နှစ်ဇူလိုင်လကတရုတ်အစိုးရကထုတ်တဲ့ခေတ်သစ်အမျိုးသားကာကွယ်ရေးစာရန်းမှာတရုတ်အာဆီယံကာကွယ်ရေးဝန်ကြီးများဆွေးနွေးပွဲအရေးပါပုံကိုဖော်ပြထားပါတယ်။ကွယ်လွန်မှုတွေကိုကြီးကြပ်ကိုကဲနိုင်တဲ့အတွက်တောင်တရုတ်ပင်လယ်ပြင်အခြေအနေကောင်းမွန်လာတယ်လို့ဆိုပါတယ်ငင်းညမ်းစွာရှင်တွဲနေထိုင်ရေးမူငါးချက်ကိုအခြေခံပြီးချစ်ကြည်ရေးလုပ်တယ်လို့ဆိုပါတယ်အားနည်းသူကိုအနိုင်ကျင့်တာမျိုးမလုပ်ဘဲပူးပေါင်းဆောင်ရွက်မှုကိုလိုလားတယ်လို့ဖော်ပြထားပါတယ်အိန္ဒိယနိုင်ငံ18နိုင်ငံကစစ်ကောင်းဆောင်ပိုင်းနဲ့အနီးကပ်ဆက်သွယ်နိုင်အောင်ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာဆွေးနွေးပွဲကျင်းပတဲ့စနစ်ကိုတိဆောက်ထားတယ်လို့ဆိုပါတယ
်တရုတ်ပြည်ရဲ့ကုန်းတွင်းပိုင်းနယ်နိမိတ်ဟာမိုင်13000ကျော်ရှိပြီးကမ်းရိုးတန်းကမိုင်11000ကျော်ရှိပါတယ်ဒါကြောင့်နေဆက်ဒေသတင်ရင်ရေးဟာတရုတ်အတွက်အလွန်အရေးကြီးပါလေအိမေချင်းနိုင်ငံ၉နိုင်ငံနဲ့နေဆက်ရေးရာပူးပေါင်းဆောင်ရွက်ရေးသဘောတူချက်ရယူထားပါလေတရုတ်မြန်မာနေဆက်တင်ရင်ရေးနဲ့နေဆက်ကဒေသခံတွေလုံခြုံရေးအတွက်ပူးပေါင်းဆောင်ရွက်မှုတွေလုပ်နေတာကိုလည်းတရုတ်အစိုးရရဲ့ကာကွယ်ရေးစာရမ်းမှာဖော်ပြပါတယ်။တ တရုတ်မြန်မာနယ်စပ်မှာမြေမြုပ်မိုင်းရှင်းလင်းလုပ်တယ်လို့ဆိုပါတယ်လွန်ခဲ့တဲ့9နှစ်အတွင်းမှာအင်းလိချင်းနိုင်ငံတွေနဲ့နယ်စပ်ဆွေးနွေးပွဲ8000ကျော်ကျင်းပပြီးပူးတွဲကင်းလွတ်မှုအကြိမ်ပေါင်း3000ကျော်လုပ်နိုင်ခဲ့တယ်လို့လည်းဖော်ပြထားပါတယ်ပင်လယ်ပြင်မှာတော့အကြိမ်ပေါင်း9000ကျော်ကင်းလွတ်နိုင်ခဲ့တယ်လို့ဆိုပါတယ
်နိုင်ငံခြားကတရုတ်အကျိုးစီးပွားဟာတရုတ်အမျိုးသားအကျိုးစီးပွားရဲ့အစိတ်အပိုင်းတစ်ခုဖြစ်တာကြောင့်တရုတ်စစ်တပ်ကကာကွယ်စောင့်ရှောက်ရမယ်လို့ဆိုပါတယ်ပြည်ပရောက်တရုတ်နိုင်ငံသားနဲ့တရုတ်အဖွဲ့အစည်းတွေရဲ့တရုတ်ဝင်အကျိုးစီးပွားကိုတရုတ်စစ်တပ်ကထိရောက်စွာကာကွယ်ရမယ်လို့ဖော်ပြထားပါတယ်လုံခြုံရေးနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေလုပ်နေတဲ့ရည်ရွယ်ချက်ဟာနိုင်ငံခြားကတရုတ်အကျိုးစီးပွားကိုကာကွယ်ဖို့ဖြစ်ပါတယ်တရုတ်စစ်သည်မော်တွေအနားယူစခန်းချနိုင်ဖို့အတွက်အာဖရိကအရှေ့ပိုင်းပင်လယ်ဒီကမ်းခြေကဂျီဘိုတီနိုင်ငံလေးမှာတရုတ်စစ်တပ်ကအခြေစိုက်စခန်းတစ်ခုတည်ဆောက်ပြီးတရုတ်စစ်သင်္ဘောတွေကိုကူညီထောက်ပံ့နေပါတယ်။ယေမင်နိုင်ငံမှာလုံခြုံရေးဆိုးဝါးနေချိန်မှာတရုတ်နိုင်ငံသား620ကျော်ကိုကယ်တင်နိုင်ခဲ့ပါတယ
်။တရုတ်ရဲ့နိုင်ငံရေးရာမဟာဗျူဟာကိုပုံစံတစ်မျိုးဒီအဖြစ်သတ်မှတ်လို့မရပါဘူး။နေရာဒေသကိုလိုက်ပြီးအသွင်ပြောင်းတာတွေရှိပါတယ်။သဘောတူတာတွေမှာပူးပေါင်းဆောင်ရွက်ကြပြီးမတူတာတွေမှာအငင်းမပွားပဲကတနာမကြီးထွားလာအောင်တိမ့်တိမ့်ထားဖို့ဖြစ်ပါတယ်မြမငင်းချမ်းရေးဆွေးနွေးပွဲတွေကျင်းပနိုင်အောင်တရုတ်ကဂျာဝင်ဆောင်ရွက်ပေးတာကိုတိုင်းရင်းသားလက်နက်ကင်ပြီးဘက်ကရောမြမအစိုးရဘက်ကကိုအကောင်းမြင်ကြပါတယ်ပြည်တွင်းကဖိတ်ခေါ်လို့ပါဝင်ရတာဖြစ်တဲ့အတွက်ငင်းချမ်းစွာရှင်သွဲရေးမူကိုမထိခိုက်ဘူးလို့ယူဆဖို့ရပါတယ်စစ်ပွဲတွေမဖြစ်ပွားပေမဲ့ငင်းချမ်းရေးမရနိုင်ပေလက်ခဲတင်းလင်းဖြစ်နေတဲ့အခြေအနေကိုတရုတ်ကလက်ခံထားဖို့ရပါတယ်တလူအခြေအနေမှာတရုတ်မြန်မာစီးပွားရေးဇင်းညာနဲ့ပိုးကပတ်လမ်းကြောင်းသစ်အစီအစဉ်ကိုအကောင်အထည်ဖော်ဖို့ရည်ရွယ်ထားပုံရပါတယ်စီးပွားရေးအင်အားကြီးနိုင်ငံတစ်ခုတည်းကိုမိကိုယ်တာဟာနိုင်ငံခြားဆက်ဆံရေးပြဿနာဖြစ်နိုင်ပြီးမြန်မာအဖို့တော်လောဆယ်မှာဒီအခြေအနေကိုလက်ခံယူတာရှိပါတယ်တရုတ်ပါဝင်မှုကြီးထွားလာပြီးခေါင်းဆောင်ပိုင်းကတရုတ်ကိုအားကိုးလွန်းတဲ့အတွက်အောက်ခြေမှာတရုတ်စံရင်ရေးပေါ်ထွက်လာပုံကိုကမ္ဘောဒီးယားနိုင်ငံကဥပမာပြနေတာကိုလည်းသတိထားတယ်ပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID-19 ရောဂါကိုထိထိရောက်ရောက်ကင်တွယ်ပုံအကြောင်းကိုတင်ပြထားပါတယ် COVID-19 ခေါ် Coronavirus ကမ္ဘာကရောဂါကြီးကူးစက်မှုကိုမြန်မာနိုင်ငံမှာစတွေ့လာချိန်မှာစိုးစိုးဝါးဝါအဆင့်ထိမခံစားအောင်နိုင်ငံတကာသင်ခန်းစာတွေကိုယူပြီးပြက်ပြက်သားသားလုပ်တင်ပါတယ်အခုလိုစတွေ့ချိန်ကနေရက်သတ္တပတ်တစ်ပတ်နှစ်ပတ်အတွင်းလှုပ်ဆောင်မှုကသေးရေးရှင်ရေးအဆုံးဖြတ်ပေးနိုင်တာကြောင့်အဓိကဘားတွေအမြန်လှုပ်ဆောင်ဖို့အရေးကြီးပါလေဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့ထူထူယောဂကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကျွန်တော်ဝင်းမင်းကမင်းမြန်တင်ပြထားပါတယ်ဟုတ်ကဲ့ဒေါက်တာမြင့်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီကမ္ဘာကယောဂကြီးပေါ့နော် COVID-19 ယောဂဖို့ကုသခံရသူနောက်ဆုံးမှစတွေ့လာတဲ့အတွက်သူတို့ဝါဝါအဆင့်ထိမရောက်သွားအောင်နိုင်ငံတကာမှဒီတွေ့ထားတဲ့သင်ခန်းစာတွေကိုမူတည်ပြီးတော့အခုလိုဒီယောဂါစတွေ့ပြီးပြီးချင်းပထမတစ်ပတ်နှစ်ပတ်ကတကယ်ကိုရေးကြည့်တာပါဆရာနော်အဲ့ဒီကာလအတွင်းမှာအဓိကလှုပ်တင်တာတွေကိုစပြီးတော့ရှင်းပြပေးပါလား
အခုကျွန်တော်တို့တွေ့တာတော့ခဏထူးဆန်းတာပါဗျာတရုတ်ပြည်ဝူဟန်နေပြီးတော့ကျွန်တော်တို့စီလာမလားလို့သူတို့ပြောတဲ့ case 0ပေါ့နော်ယောဂါလက္ခဏာမပြတဲ့လူတွေညာရှိမလားလို့ကျွန်တော်စောင့်ကြည့်နေကြတာသွားပြီးတော့တွေ့မဲ့တွေ့တော့ဒီလိုပြန်နေတပတ်လည်ပြီးတော့ဟိုအမေရိကနဲ့အင်္ဂလန်ဘက်ကနေရောက်လာတယ်သူတို့ပြောတဲ့ imported case ပေါ့ဗျာအတွင်းခံရတာပေါ့အဲကျွန်တော်တို့ရှာဖွေနေတဲ့ case 0မတွေ့သေးတဲ့ကျွန်တော်တို့ကျွန်တော်တို့အီတလီနိုင်ငံလိုပေါ့ဗျာ case 0ကြီးကျော်ပြီးရှိနေတာမသိဘူးသိလဲသိရောတခါတည်းနေချင်းညာချင်းကိုတလအတွင်းမှာလူတွေ4000 5000နေဖြစ်လာတာပေါ့နော်အခုတရုတ်တောင်မှာတည်တော့မှများသွားတယ်အဲ့တော့နိုင်ငံ
ဟုတ်ကဲ့ဆရာကြီးဒီနေရာမှာအခုဒီစတွေ့တဲ့လူနာအခုရှင်းပြတဲ့တိတိမျိုးကိုရောက်နေတဲ့လူနာဝင်လာတာကအခုဆိုရင်တော့ဆယ်ရက်ပတ်ဝန်းကျင်လောက်ရှိသွားပြီပေါ့ဆရာနော
်မှန်တယ်
အဲ့ဒီခါကျတော့ဒီဂျာကာလာအတွင်းမှာဒီကူးစက်မှုတစုံတရာရှီကောင်းရှိခဲ့နိုင်ခဲ့တဲ့အတွက
်မှန်တယ်အဲ့ဒါကိုလိုက်ရမယ်သူနဲ့ထိတွေ့တဲ့လူတွေအကုန်လုံးပေါ့ဗျာအစကတော့တိတိန်ဆိုလို့ရှိရင်ရန်ကုန်လေစိတ်ကနေပြီးတော့ဒါကလေးကိုနေမြန်နဲ့အဲ့ဒီကနေမှဓပုံတိုင်မှာသွားပြီးတော့ pre wedding တွေပါရက်လိုက်သေးတယ်ဘာသာရေးခန္ဓာတွေသူလုပ်လိုက်သေးတယ်စိတ်ကလေးတစ်ခါမှသွားပြတယ် PSI စိတ်ကမှဒီကနေပြီးတော့စီးရီးစီးုံဓာတ်တုပ်ပတ်တွေပါလေယူပြီးတော့ဆစ်လိုက်တဲ့အဲ့တော့သူနဲ့ထိတွေ့တဲ့လူတွေမှာအကုန်လုံးဆစ်ဖို့လည်းသင့်တယ်ကွာရန်တင်းလို့လော့ကဒေါင်းလို့လုပ်ရုံမကတော့ဘူးအခုကျွန်တော်တို့လေကူးမှာဂျန်ကုန်တိုင်းရဲ့လူမျိုးရေးဝန်ကြီးကသွားတွေ့ပြီးတော့အဲ့ဒီထဲမှာတွေ့တဲ့လူဖြစ်တာနဲ့အခုလူမျိုးရေးဝန်ကြီးကိုကွာရန်တင်းလို့ရေသူတို့အိမ်မှာသူနေပြီ
ဒါပေမဲ့သူ့ဘာကျွန်တော်စစ်ဆေးဖို့လိုတာပေါ့နော်သူကလက္ခဏာမပြပဲကုဆတ်နေပြီလားပေါ့ခုနတိတိန်ကလူဆိုလို့ရှိရင်တောက်လျှောက်နန်းတစ်ဆောင်လုံးမှာအခုလိုက်တော့သူတို့ဘလူးနဲ့ contact လုပ်တဲ့ဆိုတဲ့ tracing နဲ့တော့ရနေပြီအဲ့ရွာကိုလည်း lockdown ဆိုပြီးတော့အမဝင်မထွက်ရရဲတွေပါတယ်နဲ့လုံနေုံနဲ့ lockdown လို့ဆိုဒီထဲမှာတော့ရှိရလွယ်လဲနေမှာပေါ့ဗျာကုရင်နဲ့ကုနိုင်တာပေါ့အဲ့လူတွေကိုစစ်ဖို့လိုတာပေါ့အဲ့တော့စင်ကာပူနိုင်ငံရဲ့အတွေ့အကြုံကလူတွေအများကြီးစစ်တက်တာပေါ့နမိုနီးယားနဲ့ထောင်းဆိုးတဲ့လူအကုန်လုံးကိုစစ်တယ်ကိုယ့်ကိုတန်တရားရှိတဲ့လူတွေကိုစစ်တယ်တနေ့ကို test kit ပေါင်း2000ကျော်သုံးပြတယ်အဲ့တော့စင်ကာပူကအရင်ဆုံးက SARS ကိုပြီးဆိုတာ2003ခုနှစ်ကသူအတွေ့အကြုံရှိတယ်အဲ့ဒီတဲကဒီလိုမျိုးအရေးပေါ် outbreak ဖြစ်လာခဲ့ရင်ပြင်ဆင်ဖို့ပုဂ္ဂလိကကဏ္ဍမှာရှိတဲ့ရှောင်နဲ့ချိန်ထားတယ်စင်ကူတနိုင်ငံလုံးမှာပုဂ္ဂလိကစေကန်းတစ်ထောင်ကိုတီးတန့် training ပေးထားပြီးသားအဲ့ဒီကအရေးပေါ်ယောဂါတွေပြန့်ပွားလာရင်ဘယ်လိုပြုစုရမလဲဘယ်လိုဆောက်ရှောက်မလဲဘယ်လိုစေုံနဲ့ချိန်ရမလဲဆိုတဲ့သင်ခန်းတွေတက်ထားတယ်အခုကာလမှာအဲ့ဒီစေကန်းတစ်ထောင်ကနေအကုန်သူတို့ကိုလည်း test kit တွေပေးလိုက်တယ်လူပိုင်ခွင့်တွေပေးလိုက်တဲ့အခါကျတော့သူတို့ကယောဂါရှာပွေးတာတွေပေါ့အញ្ញံကိုရှာပွေးလို့ရလာတယ်အဲ့တော့ test ကအញ្ញံကိုနံပါတ်1အရေးကြီးတော့ခုနတွေ့တဲ့လူတွေ့ပြီဆိုတာနဲ့ပတ်ဝန်းကျင်ဖြီးတွေ့တဲ့လူ140လောက်ကိုလည်းဆက်တယ်အဲ့တော့ခုဒီအိတ်တရားလူရဲ့ခုနပြောတဲ့ lockdown ပဲလုပ်လို့ quarantine ပဲလုပ်လို့အဲ့ဒီလောက်ကတော့လည်းထိန်းချုပ်တဲ့အဆင်ပဲရနိုင်မယ်ကူးစက်တာတွေတော့မရနိုင်ဘူးအဲ့တော့ကူးစက်သွားပြီလားဆိုတာဒီလူတွေပါအကုန်လုံး test ပေါ့နော်စစ်ဆေးမှုတွေကျွန်တော်လုပ်ရပါလိမ့်မယ
်ဟုတ်ကဲ့ဆရာကြီးစိုးစိုးဝါဖြစ်ခဲ့တဲ့အီတလီမှာရောဘလိုမျိုးအားနည်းချက်တွေဖြစ်ခဲ့လဲဆရာစတွေ့တွေ့ချင်းပါလဲ
သူတို့ကဖြစ်ဖြစ်ချင်းသတင်းတွေကြားနေပြီမဲ့ lockdown လည်းမလုပ်ဘူးtest လည်းမလုပ်ဘူးပေါ့နေပါတော့ငါတို့ဒါအာမန်တုတ်ကွေးလူငါတို့ရောဂါနိုင်ငံမှာဖြစ်နေတာရောက်မလာနိုင်ဘူးလို့ထင်တာနောက်တော့မှ lockdown လောက်ချတော့မှကျွန်တော် quarantine လောက်တာမဟုတ်ဘူး home quarantine ကအပြန်ထွက်လို့လည်းရနေသေးတယ်စားတော့ခင်သွားဝယ်လို့ရသေးတယ်လွတ်လပ်နေတယ်ပေါ့ဗျာသူတို့ Facebook တွေတွေကနောက်ကျသွားတဲ့ခါကျတော့အပြင်ဆက်သွားပြီးပြီတခြားမျိုးတွေကူးကုန်ပြီ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာစင်ကာပူနိုင်ငံမှာတော့ဒီ home quarantine လောက်တာကိုလည်းစနစ်တကျလုပ်တယ်လို့ကြားပါတယ်ဆရာအဲ့ဒါနည်းနည်းလေ
းမှန်တယ် homequarantine ပေါ့နော်အဲ့ဒါကိုသူတို့ကပထမတော့ notice ပေါ့နော်ဇာနဲ့လာတယ်အိမ်မက်မှာနေပါဒါပေမဲ့အဲ့ဒီလူတွေရဲ့အိမ်မှာနေရတဲ့ကြောင့်တနေ့ကိုစင်ကာပူကတရားပေးထားသေးတယ်စားဖို့သောက်ဖို့နေဖို့ဆိုပြီးတော့ထောက်ပံ့တာပြီးတော့ခုနကတော့ဆေးကတထောင်မှာကုသနေတဲ့လူတွေဈေးဖို့ဈေးတွေကိုစင်ကာပူအစိုးရအကုန်တောင်းဝန်ယူလိုက်တယ်အဲ့တို့ကြောင့်ဒီပူးပေါင်းဆောင်ရွက်မှုကအခုတော့စင်ကာပူရဲ့ခုနက99က800လောက်ပဲရှိရချိန်မှာတင်တော့အရင်နေတယ်တယောက်နှစ်ယောက်ပဲရှိသေးတယ်ခုနကသူတို့ရဲ့ home quarantine ကလည်းဥပဒေလိုပဲဆက်ရောက်တဲ့အခါကျတော့မင်းတို့ဒီ home quarantine ဆိုတာအိမ်မှာအခန်းတစ်ခန်းနဲ့နေရမယ်မင်းတို့မိသားစုတွေကအပြင်ထွက်ရတယ်မင်းကထွက်လို့မရဘူးဒီ home quarantine ကိုချိုးဖောက်လို့ရှိရင်တောင်းဝေဆောင်ရမယ်ထောင်းနဲ့ခံရမယ်ဆိုတာမျိုးကိုလက်တွေ့နမူနာလုပ်ပြလိုက်တယ်လူတွေကအကုန်လုံးဒီဥပဒေကိုလိုက်လာပြီးတော့အိမ်မှာပဲတကယ်နေကြတာပေါ့နော်အစားတော့သွားဝယ်လို့ရှိရင်အပြင်ဘေးကလူကသွားဝယ်ပေးရတာမျိုးကြီးလုပ်လိုက်တယ်အဲ့တော့စင်ကာပူရဲ့ခက်ကြမ်းကြမ်းကရဲတွေကပါဒီလူတွေကိုစောင့်ကြည့်ရတယ်အဲလော့ခ်ဒေါင်းလုပ်ချတာမဟုတ်ဘဲနဲ့ home quarantine ကိုအဓိကလုပ်တာဟိုအီတလီကျစောပြီးသူတို့မှယောဂတွေ့တယ်ဒီနေ့ရှိခုနရာခဏန်းပဲရှိသေးတယ်ထောင်ခဏန်းမကူးသေးဘူးအဲကျွန်တော်တို့နိုင်ငံနေနဲ့အခုတစ်ဖက်ကနေလည်းယူရီးယားဘက်ကနေအများကြီးဝင်လာတဲ့ယူရီးယားနိုင်ငံအခု case ရှိလာလို့ရှိရင်အများလောက်မရှိသေးဘူးဒါပေမဲ့အဲ့ဒီရွှေပြောင်းလူသမားတွေထဲမှာဗမာနှစ်ယောက်ကိုဗိုင်းရပ်စ်တွေ့ပါတယ်လို့သူတို့ပြောထားပြီအဲ့ဒီထိကနေပါလာမှာစိတ်ပူလာပါနော်အဲ့ဒီလူတွေအကုန်လုံး home quarantine လို့ပြောလိုက်တဲ့ခါမှာဗမာနိုင်ငံမှာ home quarantine အိမ်မှာနေပြီးတော့စောင့်ကြည့်မယ်ဆိုတဲ့ဟာကတကယ်မရှိဘူးမရှိတော့ကိုယ့်အိမ်မှာနေလိုက်အပြန်ထွက်လိုက်ဈေးသွားဝယ်လိုက်တယ်တော့လုံပါပဲအဲ့တော့ရောက်ွယ်အုပ်ချုပ်ရေးတွေနဲ့နိုင်ငံခြားပြန်လာတဲ့လူတွေသတင်းပို့ကြပါလို့အခုလိုက် on နဲ့ကျွန်တော်ရောက်ွယ်ထဲမှာဒါပေမဲ့အဲ့ဒါလက်တွေ့အကောင့်တွေပို့ဖို့တော့ကဒီရောက်ွယ်လုံခြုံရေးတွေအဖွဲ့တွေတော့ရဲတွေနဲ့အတူရောက်ွယ်ထဲမှာ volunteer လည်းရှိနေတာပေါ့ကိုယ့်ရောက်ွယ်ထဲမှာဘယ်မြို့နယ်ဘယ်နေရာပြန်လာတဲ့လူတွေသို့မဟုတ်နိုင်ငံခြားပြန်လာတဲ့လူတွေလူရရပြန်ရှိသလားထောက်လန်းအဲ့ဒီလူတွေပဲသွားပြီးတော့တွေ့ပြီးတော့အိမ်မှာပဲနေကြပါဘေးကနေဝိုင်းပန်ဖို့ပေးရမယ်သူတို့စားဖို့သောက်ဖို့နေမှာလူမျိုးရေးအဖွဲ့နဲ့ပေါင်းရမယ
်ဟုတ်ကဲ့ဆရာကြီးအခုတို့ဒီလူနာစတွေ့ပြီဆိုရင်ပထမဆုံးဆေးဝန်ထမ်းတွေစပြီးတော့ထိလေရှိပါတယ်ဆရာမြန်မာနိုင်ငံအတွက်ဘယ်လိုအကြံပေးချင်လဲ
အီတလီမှာဆရာဝန်တွေလေ့ကျင့်ထားတာမဟုတ်ဘူးကျန်းမာရေးလုပ်သားတွေပေါ့ဗျာဆရာဝန်တွေသူနာပြုတွေ2800ကျော်လောက်ရောဂါကူးစက်သွားတယ်တေးရဲလူတွေလည်းရှိတယ်အဲ့စင်ကာပူမှာအဲ့လိုမျိုးမဖြစ်ဘူးပေါ့ဗျာအဲ့တော့ကျွန်တော်တို့ဗမာနိုင်ငံအနေနဲ့ volunteer ဆရာဝန်တွေက GP ဆရာဝန်တွေကစင်ကာပူလို training ပေးပြီးတော့ဆေးကန်းတစ်ထောင်ကိုကျွန်တော်တို့ ready လုပ်ထားမလားပေါ့အဲ့တော့လက်တွေ့လူသားတွေမှာလုပ်နေတဲ့ volunteer တွေကျွန်တော်ရှိဖို့လိုနေပြီလူလူချင်းမကူးဆက်ရအောင်လူတွေလည်းတစ်ဖက်ဖက်နဲ့ချဲအောင်ဖိတ်မကတ်ကြပါနဲ့ဆိုတာမျိုးတွေအများအားလိုက်ပြီးတော့တကယ်လို့ရုံးနေမှာလူနေအောင်အဆိုင်ရကျွန်တော်ပေးရတော့မယ်အဲ့တော့ကျွန်တော်တို့ပန်းစိုးတန်းကနေလာတဲ့သင်္ဘောကြီးက15မိနစ်တည်းဒီဥပဒေပဲလူအုပ်ချုပ်ရာနဲ့ချီပြီးတင်နေလာတယ်။ကြားပေါ်မှာပြုံနေတယ်။အဲ့ဒီလူနေရာတွေကအန်ဒီယေဆုံနေလေ။ဘတ်စကားပေါ်ကအန်ဒီယေဆုံနေလေ။ဒါတွေကိုကျွန်တော်တို့တစ်ချောက်ခဲတိုင်းတည်းများကာလပတ်လုံးဘတ်စကားပေါ်မတက်ခင်လက်စီမလား။ပြန်ဆင်းလာရင်လက်စီမလား။ဘတ်စကားပေါ်မှာလူချဲချဲထိုင်မလား။ဘတ်စကားကိုပဲလူ20လို့သတ်မှတ်ပြီးတော့20ပြည့်မတင်တော့ဘူး။ဒါစီကံပိုင်းလိုရတာပေါ့
။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ။
င်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြိုဆိုပါရစေမြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော့ဒါရိုက်တင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရသူနေထိုင်ခဲ့တဲ့ချင်းပြည်နယ်တီးတိမ်မြို့နယ်ကတ်တဲလ်ကျေးရွာကိုချင်းပြည်နယ်အစိုးရကသွာလာခွင့်ပိတ်ပင်ခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ် COVID-19 လူနာတွေ့ရှိထားတဲ့အတွက်တက္ကသိုလ်တွေအားလုံးမှာဖြေဆူနေတဲ့ဆာမဝဲတွေကိုရပ်ဆိုင်းလိုက်တယ်ဆိုတာနဲ့COVID-19 ကူးစက်ရောဂါကြောင့်ရှမ်းမြို့သားအစ်စ်နိုင်ငံရေးဆွေးနွေးပွဲကိုလည်းကျင်းပဖို့မေးရသေးတဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်းမှရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံထားရတဲ့ချင်းအမျိုးသားတဦးနေထိုင်ခဲ့တဲ့ချင်းပြည်နယ်တီးတိမ်မြို့နယ်ကပ်တဲလ်ကျေးရွာကိုချင်းပြည်နယ်အစိုးရကလော့ခ်ဒေါင်းပိတ်ချလိုက်ပြီးတီးတိမ်မြို့နယ်အတွင်းဝင်ထွက်သားလာမှုကိုလည်းကန့်သတ်လိုက်ပါတယ်။အမေရိကန်နိုင်ငံမှာနေထိုင်တဲ့အဲ့ဒီချင်းအမျိုးသားတဦးဟာပြီးခဲ့တဲ့မတ်လ23ရက်နေ့ကမင်္ဂလာဆောင်ဖို့မြန်မာနိုင်ငံကိုပြန်လာခဲ့တာဖြစ်ပြီးမတ်လ21ရက်နေ့ကတီးတိမ်မြို့နယ်ကပ်တဲလ်ကျေးရွာမှာနေထိုင်တဲ့အချိန်မှာကိုပူချိန်မြင့်တက်ဖျားနာပြီးတက်ခွဲစစ်ဆေးရမှာကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိခဲ့တာဖြစ်ပါတယ်။အခုလက်ရှိမှာတော့သူ့ကိုတီတိမ်မြို့ပြည်သူစေုံမှာတီချကုသမှုပေးနေပြီးလူနာရဲ့အခြေအနေကလည်းကောင်းမွန်လာတယ်လို့ချင်းပြည်နယ်အစိုးရအဖွဲ့ကထုတ်ပြန်ပါတယ်။ချင်းပြည်နယ်တီတိမ်မြို့မှာ COVID-19 ခေါ်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရသူတဦးတွေ့ပြီးတဲ့နောက်ပိုင်းမှာချင်းပြည်နယ်မှာလူစုလူဝေးပြုလုပ်မှုနဲ့ဖျားချောင်းဝတ်ပြုအစည်းအဝေးဗာဒါရေးပွဲတော်ပွဲလမ်းတပင်တွေကိုရက်အကန့်အသတ်မရှိပိတ်ပင်လိုက်ပါတယ်။
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ် COVID-19 လူနာတွေ့ရှိထားတဲ့အတွက်တက္ကသိုလ်တွေအားလုံးဖြည့်ဆည်နေတဲ့ဆံမွေးဝဲကိုကျန်းဆိုင်လိုက်ပြီးအဆင်ပြေတဲ့အချိန်မှာဆက်ဆက်သွားမယ်လို့မော်လမြန်တက္ကသိုလ်ဗမာကချုပ်ဒေါက်တာအောင်မြတ်ကျော်စိန်ကပြောပါတယ်။ထို့သူမော်လမြန်တက္ကသိုလ်ကျောင်းသားကျောင်းသူတွေအနေနဲ့မတ်လ24ရက်နေ့မှာနောက်ဆုံးထားပြီးအဆောင်ကနေထွက်ခွာကြဖို့နဲ့မိမိကိုယ်ကိုဂရုစိုက်ကြဖို့မော်လမြန်တက္ကသိုလ်ကျောင်းသားသမဂ္ဂကကိုမင်းတန်စင်ဦးကပြောပါတယ်။အလားတူရန်ကုန်တက္ကသိုလ်၊မြစ်ကြီးနားတက္ကသိုလ်၊ပသိမ်တက္ကသိုလ်၊ရတနာပုံတက္ကသိုလ်၊ပင်လုံတက္ကသိုလ်၊တောင်ကြီးတက္ကသိုလ်၊မုံရွာတက္ကသိုလ်၊မကွေးတက္ကသိုလ်တွေမှာလက်ရှိကျင်းပနေတဲ့ဆံမွေးကိုရပ်ဆန့်လိုက်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။တနင်္ဂနွေလုံးမှာတက္ကသိုလ်ဒီဂရီကောလိပ်တွေနဲ့ကောလိပ်တွေရဲ့ပထမနှစ်ဝက်ဆံမွေးပွဲလက်ရှိကျင်းပနေချိန်ဖြစ်ပြီးကျောင်းသားကျောင်းသူစုစုပေါင်း3သိန်းခွဲကျော်ဝင်ရောက်ဖြေဆူမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်အတည်ပြုလူနာဖြစ်3ဦးကိုတွေ့ရှိထားပြီးတရားခွဲစေကူတမှုပေးနေတယ်လို့အာကစားနဲ့ကျန်းမာရေးဝန်ကြီးဌာနကနေထုတ်ပြန်ထားပါတယ်
။ကမ္ဘာနိုင်ငံအသီးသီးမှာဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ် COVID-19 ကူးစက်ပြန့်နှံ့မှုမရှိစေရေးအတွက်ကျောင်းသားတက်မကစစ်တွေတက်ကြိုကအသိပေးကြေညာချက်တစ်စောင်ကိုမတ်လ24ရက်နေ့ကထုတ်ပြန်လိုက်ပါတယ်။အဲ့ဒီတတိပေးကြေညာချက်မှာအိမ်အတွင်းမှာပဲနေထိုင်ဖို့မကြာခဏလက်ဆေးဖို့လူစုလူဝေးနဲ့ဝေးဝေးနေထိုင်ဖို့နဲ့အပြင်ထွက်ရင်Max မျက်နှာဖုံးတက်ဆင်ဖို့အပါအဝင်အချက်ခုနှစ်ချက်ကိုဖော်ပြထားပါတယ်အလားတူမတ်လ29ရက်နေ့ကလည်းရခိုင်ပြည်နယ်အစိုးရအဖွဲ့ကယောဂဘေးအန္တရာယ်နဲ့ပတ်သက်ပြီးပြည်သူတွေလိုက်နာဖို့ကြေညာချက်တစ်ခုထုတ်ပြန်ခဲ့တဲ့နောက်စစ်တွေမျိုးကဈေးဆိုင်တွေမှာဈေးဝယ်သူတွေများပြားခဲ့လို့ဆန်အပါအဝင်ကုန်ပစ္စည်းတွေဈေးမြင့်သွားတယ်လို့မြို့ခံတွေကပြောပါတယ်
ရှမ်းပြည်နယ်ရှေ့ပိုင်းမိုင်းတုံမြို့နယ်ထဲမှာအစိုးရတမတော်နဲ့ RCSSSC တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်မလ25ရက်နေ့မနက်8နာရီခွဲချိန်လောက်ကမိုင်းတုံမြို့အရှိတောင်ဘက်ရမှာရှိတဲ့ကောင်းဟုနန်းရွာမှာနိုင်ရွက်လောက်ကြာပြစ်ကတ်မှုတွေဖြစ်ပွားခဲ့တာပါ RCSSSC ရဲ့ပြောရေးဆိုခွင့်ရှိသူဘုံမှုခန်းဆန်ကတော့တတိကတိုင်းလောက်ခံမိုင်းတုံမြို့မှာခြေဆိုင်တဲ့တရင်၃ရင်းစုစုပေါင်းအင်အား40ခန့်က RCSSSC ဆက်ဆံရေးရုံးကိုအကြောင်းမကြားပဲဝင်ရောက်လာတဲ့အတွက်ပြစ်ကတ်မှုဖြစ်ပွားတာဖြစ်ကြောင်းပြောဆိုပါတယ်မိုင်းကန်မြို့နယ်ထဲကတိုက်ပွဲနဲ့ပတ်သက်ပြီး NCA လက်မှတ်ရည်သူသားတဲ့ RCSSSC နဲ့အစိုးရတမတော်ကိုယ်စားလှယ်တို့နေပြည်တော်မှာ15ရင်းနေတုန်းကတွေ့ဆုံဆွေးနွေးမှုပြုလုပ်ပြီးနောက်ပိုင်းပြန်လည်ဖြစ်ပွားခဲ့တဲ့တိုက်ပွဲလည်းဖြစ်ပါတယ်
။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်နဲ့ကျိုင်းစိတ်ကြီးမြို့နယ်ကြားမှာရှိတဲ့ကြိုက်တုံကော့ကရိတ်လမ်းမှာတစ်တင်ကားကြီးတွေညစဉ်သွာလာနေမှုကြောင့်လမ်းဘေးနားတစ်လျှောက်မှာရှိတဲ့ဒေသခံလူထုအတွက်အနောက်ရှက်ဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့မိုးကုံကာလကစပြီးဆယ်ဘိန်းကား၈ဘိန်းကားတွေညစဉ်သွာလာနေတဲ့အတွက်ကျေးရွာချင်းဆက်လမ်းတွေလည်းပျက်စီးနေတယ်လို့ဖုံအဆက်မတန်ထနေတယ်လို့ဒေသခံတွေကဆိုပါတယ်။အဲ့ဒီတစ်တဲဆောင်နေတဲ့တာဝန်ရှိသူတွေဟာဒေသအာဏာပိုင်တွေနဲ့နှစ်ဦးနှစ်ဖက်သဘောတူညီမှုရယူထားပြီးဖြစ်တာကြောင့် တိရခန့်တွေအနေနဲ့ပြန်မပြောရဲကြဘူးလို့ဆိုပါတယ်အခုတစ်ထလို့တာဟာလက်နက်ကင်အဖွဲ့ပေါင်းစုံလုပ်တာဖြစ်တဲ့အတွက်ကင်တွေဖို့ခက်ခဲနေတယ်လို့လဲ KNU ဘ ഹു တစ်တော်ဌာနကတာဝန်ခံဘဒုံမန်းပတ်ထွန်းကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကနေ COVID-19 ကူးစက်ရောဂါကိုကပ်ရောဂါအဖြစ်ကြေညာပြီးနောက်ပိုင်းမြန်မာအစိုးရကနေလူစုလူဝေးနဲ့ပွဲလန်းသဘင်အခမ်းအနားအားလုံးရက်ဆိုင်ရွှေ့ဆိုင်ထားဖို့ထုတ်ပြန်ထားပါတယ်ဒီအတွက်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပဖို့လည်းမတိချာသေးတာကြောင့်ရှမ်းမြို့သားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုလည်းကျင်းပဖို့မရေရာသေးတဲ့အခြေအနေမှာရှိနေပါတယ်နမ်ဟောင်ကနေစူးစီးတင်ဆက်ပေးထားပါတယ်
။တနင်္ဂနွေလုံးအပြစ်ခတ်ရဆဲထားတဲ့ရှမ်းပြည်တပ်မတော် RCSS SSA ကနေဦးဆောင်ပြီးရှမ်းမျိုးနာစစ်နိုင်ငံရေးဆွေးနွေးပွဲကိုရှမ်းပြည်တောင်ပိုင်းလင်းကင်းမြို့မှာဧပြီလထဲမှာကျင်းပဖို့လျှာထားပြီးမတ်လထဲမှာလူထုသဘောထားရယူဖို့လူထုနဲ့တွေ့ဖို့စစ်စင်ခဲ့ရမှာ COVID-19 ရောဂါပြန့်ပွားနေတဲ့အခြေအနေကြောင့်ကျင်းပဖို့မရေရာသေးတဲ့အခြေအနေဖြစ်နေတယ်လို့ RCSS ပြောခွင့်ရဒုဗိုလ်မှူးကြီးအုံခေကရှမ်းပါလာနဲ့အခုလို့ပြောပါတယ
်။ဟောတာအနေဒီအန်ဟီလိုဂွေကာဒီမော့လွန်းလဝုံလာန
ေ။ရှင်းပါမရအတိကြတော့မတိသေးဘူး။ဗိုင်းရပ်အခြေအနေကိုစောင့်ကြည့်ရအောင်မယ်။လှုပ်ဖို့တော့ရည်ရွယ်ထားပါတယ်။ဘယ်နှစ်ဘယ်လဖြစ်မလဲဆိုတာတော့မသိနိုင်သေးဘူးပေါ့
။လက်ရှိနိုင်ငံရေးအနေထားရကောကတ်ယောဂါကြောင့်ပါကျင်းပဖို့မသင့်လျော်သေးဘူးလို့လည်းနိုင်ငံရေးစောင့်ကြည့်လေလာသူရှမ်းစာရေးဆရာဟင်းကယန်းကရှမ်းပါလာနဲ့အခုလို့ပြောပါတယ်။
แล้ววันมื้อเลยสังเกตเอาขาทําไว้เติมเนี่ยเติมเผาเฮไม่เจอเฮก็เฮ็ดอันนั้นสลอมตัวม
ันอคูเฉยมาจนเราสานะซอบีชันแอนดีจิมบะเข้ามาဆိုရင်တကယ်လို့ဘွဲတက်တဲ့လူတွေကိုရိုနာဖြစ်လာခဲ့ရင်လူတွေပြောเสียဖြစ်ပါလိမ့်မယ်ကိုရိုနာကူးစက်မြန်ရောဂါကြောင့်တကဘာလုံးလူစုလူဝေးမရှိစေဖို့တိုက်တွန်းနေချိန်မှာကျွန်တော်တို့လည်းရှမ်းအန်ဒီကိုခဏတော့ဆိုင်းငံ့ထားတင်ပါတယ်တို့မဟုတ်ရက်ဆွေဆိုင်းထားတင်တယ်လို့ RCSS ကိုတိုက်တွန်းလိုပါတယ်
တနင်္ဂနွေလုံးရှမ်းမြူရာစစ်နိုင်ငံစနစ်ပွဲကိုတခြားဒေသကတိုင်းနာတွေလွတ်လွတ်လပ်လပ်ကျင်းပခွင့်ရပေမဲ့တပ်မတော်ကဟန်တားမှုကြောင့်ရှမ်းလူမျိုးတွေကတော့2019ခုနှစ်ကတည်းကကျင်းပခွင့်မရခဲ့တာအခုချိန်ထိပဲဖြစ်ပါတယ်။မတ်လ15ရက်နေ့က RCSS SSA နဲ့အစိုးရတပ်မတော်တို့နေပြည်တော်မှာတွေ့ဆုံဆွေးနွေးရမှာရှမ်းမြူရာစစ်နိုင်ငံစနစ်ပွဲကိုရှမ်းပြည်တောင်ပိုင်းလင်းကင်းမြို့နယ်မှာကျင်းပဖို့သဘောတူခဲ့ကြပါတယ်။ရှမ်းမြူရာစစ်နိုင်ငံစနစ်ပွဲကိုတောင်ကြီးတို့မဟုတ်ပင်လုံမြို့မှာကျင်းပဖို့ဆန္ဒရှိပေမဲ့တပ်မတော်ဘက်ကသဘောမတူပါဘူး။ဒါအပြင် NCA လက်မှတ်ရေးထိုးထားတဲ့ RCSS SSA အနေနဲ့လည်းတပ်မတော်နဲ့အစိုးရသဘောထားအတိုင်းလင်းကင်းမြို့မှာကျင်းပဖို့သဘောတူညီလိုက်တဲ့အတွက်ရှမ်းနိုင်ငံရေးအတိုင်းဝိုင်းကြားနိုင်ငံရေးစည်းလုံးညီညွတ်မှုထိခိုက်လာမှာကိုရှမ်းနိုင်ငံရေးစောင့်ကြည့်လေ့လာသူတွေကစိုးရိမ်နေကြပါတယ်။
ဆက်ပြီးတော့ပြည်သူတွေရဲ့စိတ်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအပြင်လူမှုဘဝနေထိုင်မှုနဲ့တဘာဝပတ်ဝန်းကျင်ကိုထိခိုက်ပျက်စီးစေမဲ့ဖွံ့ဖြိုးရေးခေါင်းစဉ်အောက်ကစီမံကိန်းတွေကိုရှောင်ရှားပေးဖို့အပြည်ပြည်ဆိုင်ရာမြစ်ချောင်းအင်းအိုင်များနေမှာကချင်ပြည်နယ်ကဒေသခံတွေကတောင်းဆိုလိုက်ကြပါတယ်။ဒီအကြောင်းကိုတော့အမီကနေစူးစီးထားပြီးနိုင်ကုန်းအိမ်ကနေတင်ဆက်ပေးပါမယ်ရှင်
။မလ14ရက်နေ့ကကချင်ပြည်နယ်မြစ်ကြီးနားမြို့လုံကဆွတ်ကြီးဝါရှိကချင်ချောင်းသားမှာပြုလုပ်တဲ့အပြည်ပြည်ဆိုင်ရာမြစ်ချောင်းအိမ်အများနေအခမ်းအနားမှာဒေသခံတွေကတောင်းဆိုခဲ့တာပါ။ Crime Gender and Development Foundation ကအကျိုးဆောင်ရှိနေတော်စာလီထွေးကဒေသခံတွေရဲ့အတန်ကိုနားထောင်ပြီးမှဖွံ့ဖြိုးရေးလုပ်ငန်းတွေလှုပ်ဆောင်ဖို့လို့ပြောပါတယ
်။ကျမတို့အစိုးရအနေနဲ့ကတော့လူဒီနိုင်ငံဖွံ့ဖြိုးတိုးတက်ဖို့လုပ်တာတော့လို့တယ်။ဒါပေမဲ့လူမှုပတ်ဝန်းကျင်တွေရဲ့ထိခိုက်မှုဘယ်လောက်များလဲဒါကိုကြည့်ရမှာဖြစ်တယ်။လူမှုပတ်ဝန်းကျင်မှာတက်ရောက်နေတဲ့ဒီထိခိုက်နစ်နာမှုတွေကိုမစင်စားဘဲနဲ့ဖွံ့ဖြိုးတိုးတက်မှုဇွတ်လုံနေရင်လည်းဒါကတော့ပြည်သူအတွက်အကျိုးမရှိဘူးပေါ့နော်။အစိုးရဆိုတာပြည်သူတွေရဲ့အတွက်ပြည်သူတွေအကျိုးအတွက်လုပ်ရမယ့်အစိုးရဖြစ်တဲ့အတွက်ပြည်သူတွေရဲ့စကားတိုင်းကိုနားထောင်ပြီးလုပ်ရမှာဖြစ်ပါတယ်။
အပြည်ပြည်ဆိုင်ရာမြစ်ချောင်းအင်အားများနဲ့အခမ်းအနားမှာမြစ်ချောင်းများထိမ့်သိမ့်ဖို့ရေရေးမြစ်ဆုံးရှုံးနိုင်တဲ့စီမံကိန်းတွေကိုစန့်ကျင်ဖို့တာရှင်းတဲ့ရေကိုလုံလောက်စွာရရှိဖို့နဲ့ဒေသခံတွေကမိမိတို့ရဲ့ရေရင်းမြစ်ကိုမိမိတို့ကိုယ်တိုင်စီမံခန့်ခွဲဖို့စတဲ့ရည်ရွယ်ချက်တွေနဲ့ကျင်းပပြုလုပ်တာဖြစ်တယ်လို့ပွဲကျင်းပသူတွေကဆိုပါတယ်။အပြည်ပြည်ဆိုင်ရာမြစ်ချောင်းအင်အားများနဲ့အခမ်းအနားကိုတက်ရောက်လာတဲ့ကချင်ပြည်နယ်ပြည်သူ့ပါတီကဒူအထတော်ဒွဲဘူးကလည်း
ဒါရှိအစိုးရဘောပေါ့နော်အနာဂတ်တက်လာမယ့်အစိုးရအစဉ်စဉ်ရောပေါ့နော်အဲကျမတို့ရဲ့အဲဒီဖွံ့ဖြိုးတိုးတက်မှုအတွက်ဆောင်ရွက်တဲ့နေရာမှာဒီစီမံကိန်းတွေလုပ်ဖို့တော့အမှန်တကယ်လိုအပ်ပါတယ်ဒါပေမဲ့အဲ့စီမံကိန်းနေရာဆိုလို့ရှိရင်ကျမတို့ကိုဖွံ့ဖြိုးတိုးတက်မှုကိုပိုပြီးမှနောက်ကျစေတဲ့ကျမတို့စိတ်ပိုင်းရုပ်ပိုင်းကိုထိခိုက်စေတဲ့အဲစီမံကိန်းတွေမဖြစ်စေဖို့အတွက်အထူးသတိထားပြီးပေါ့ဆောင်ရွက်ပေးစီလို့ဆောင်ရွက်ပေးစီချင်ပါတယ်ပေါ့နော်
မ ြစ်စုံရေကာရာစီမံကိန်းပါဝင်မြန်မာနိုင်ငံဒေတာတီးတီးမှတည်ဆောက်မဲ့ရေကာရာစီမံကိန်းတွေနဲ့ဒေတာဖွံ့ဖြိုးရေးခေါင်းဆောင်အောက်ကတခြားစီမံကိန်းတွေဟာဒေတာခံတွေရဲ့လူမှုဘဝတွေကိုထိခိုက်စေမဲ့စီမံကိန်းမျိုးမဖြစ်ရလျောက်အစိုးရအနေနဲ့ဆောင်ရွက်ပေးစီချင်တယ်လို့ဆိုပါတယ်ပြစ်ဆုံရေကာရာစီမံကိန်းဟာပြည်သူတွေရဲ့တောင်းဆိုမှုကြောင့်ရခိုင်ဦးသိန်းစိန်အစိုးရလက်ထက်ကလေးကကြံနာထားခဲ့တာဒီကနေ့အချိန်ထိဖြစ်ပါတယ်အပြည်ပြည်ဆိုင်ရာမြစ်ချောင်းအင်းအိုင်များနဲ့ခန္ဓာကို Transgender and Development Foundation နဲ့ပြစ်ဆုံတည်ရခန္ဓာကကမ္ဘာကထပြုလုပ်ကျင်းပခဲ့ပြီးလူရည်တရားကျော်တက်ရောက်ခဲ့ပါတယ်
ခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင
်ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံထားရတဲ့ချင်းမျိုးနာတူနေထိုင်ခဲ့တဲ့ချင်းပြည်နယ်တီတိမ်မြို့နယ်ကပ်တဲကျေးရွာကိုချင်းပြည်နယ်အစိုးရကတွာလာခွင့်ပိတ်ပင်ခဲ့ပါတယ်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ် COVID-19 လူနာတွေ့ရှိထားတဲ့အတွေ့တက်ကရိုတွေအလုံးမှာဖြည့်ဆို့နေတဲ့စာမေးပွဲကိုရပ်ဆိုင်ထားလိုက်ပြီးဖြစ်ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်နှီးမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်ပြီးခဲ့တဲ့ဒီဇင်ဘာမှာဒီယောဂါစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံကတော့ယောဂါဖြစ်ပွားသူအများဆုံးနဲ့သေဆုံးမှုအများဆုံးရှိပြီးအဆိုးအဝါဆုံးခံစားနေရတာပါဒါပေမဲ့လည်းအခုအခါမှာ Spain နဲ့ Italy မှာအကူးစိုက်ခံရသူနဲ့သေဆုံးသူများလာနေပြီး Spain မှာတနေ့တည်းလူပေါင်း938ဦးသေဆုံးခဲ့တဲ့အတွက်အခုဆိုသေဆုံးသူက3400ရှိသွားပြီလို့စပိန်ကျန်းမာရေးဌာနကပြောပါတယ်။အီတလီနဲ့အမေရိကန်နိုင်ငံတွေမှာလည်းအခုရက်ပိုင်းအတွင်းယောဂါဖြစ်ပွားသူဦးရေကတိုးလာနေပါတယ်။အမေရိကန်နိုင်ငံ John Hopkins တက္ကသိုလ်ရဲ့ကျန်းသတင်းနဲ့အစောပိုင်းထုတ်ပြန်ချက်အရအမေရိကန်ပြည်ထောင်စုမှာအတည်ပြုလူနာစုစုပေါင်း6900ရှိနေပြီး1000ကျော်ကသေဆုံးနေပါပြီ။ဘရာဇီးလ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရသူတွေကိုကုသဖို့အတွက်နာမည်ကျော်အားကစားခွင့်ကြီးတစ်ခုကိုယာယီရှင်းုံဖြစ်တဲ့ပြောင်းလဲဖွင့်တော်မှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်သူဥယျာဉ်တိုးလာတာကြောင့် Rio de Janeiro မှာရှိတဲ့ Olympic ပွဲတွေကမ္ဘာဖလားပွဲတွေကျင်းပရာ Maracana အားကစားခွင့်ကြီးကို Brazil ကယာယီရှင်းုံဖြစ်တဲ့ပြောင်းဖို့လှုပ်လာတာပါ။ American နိုင်ငံခြားရေးဝန်ကြီးဌာနကကိုရိုနာဗိုင်းရပ်စ်ရောဂါကာယရောဂါကိုကမ္ဘာလုံးဆိုင်ရာကျန်းမာရေးသတိပေးချက်အဆင့်၄ဖြစ်နဲ့သတ်မှတ်လိုက်ပြီးကမ္ဘာတဝန်းမှာရှိနေတဲ့ American နိုင်ငံသားတွေကိုလည်းနိုင်ငံကိုအမြန်ဆုံးပြန်လာဖို့နဲ့နိုင်ငံတကာခီးသွွာလာမှုတွေမလုပ်ကြဘူးပြောကြလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှနေထိုင်ပြီးလက်ရှိကမ္ဘာနိုင်ငံအသီးသီးကိုရောက်နေတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့ပြည်ပမှာအချိန်အတိုင်းတာအကန့်အသတ်မရှိနေဖို့စဉ်းစားထားတာမဟုတ်ရင်နိုင်ငံကိုအများဆုံးပြန်လာဖို့ပြောတာပါ။အိန္ဒိယနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်ဖို့အတွက်တနိုင်ငံလုံးအတိုင်းတာနဲ့အပြင်းမထွက်ကြဘဲနေဖို့ချမှတ်ထားတဲ့စည်းကမ်းတွေကိုမလိုက်နာဘဲနဲ့ချိုးဖောက်တဲ့သူတွေကိုအိန္ဒိယရဲတပ်ဖွဲ့ကမနေ့ကပဲနံပါတ်တုတ်တွေနဲ့ရိုက်နှက်တာတွေတခြားအပြစ်ပေးတာတွေကိုလုပ်ခဲ့ပါတယ်။အိန္ဒိယနိုင်ငံကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့21ရက်ကြာအပြစ်မထွက်ကြဖို့ဝန်ကြီးချုပ်နရင်ဒရာမိုဒီကမတ်လ24ရက်နေ့မှာပဲအမိန့်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ကျွန်မခင်မျိုးသက်ပါ VOE ကိုနားဆင်တဲ့ပရိသတ်အပေါင်းရှင်လန်းချမ်းမြေကြပါစေ။
This program has come to you from the Voice of America, Washington. Welcome.